Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VO American တန်ရဲ့2024ခုနှစ်ဇွန်လ13ရက်စနေညစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ Washington DC မြို့တော်ကနေတက်ရိုက်ဆက်လွှင့်နေပါပြီ line meter 1925 32တို့အပြင်အခုစနေတနင်္ဂနွေမှာ line length meter 190ကနေလည်းဖမ်းယူနိုင်ပါတယ်ဒါအပြင် VO ရဲ့ website Facebook နဲ့ YouTube ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းစနာဆင်ကြည့်ရှုနိုင်ပါပြီဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်းပ
ါမင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇော်မလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ Israel Hamas စစ်ပွဲ69ရက်ကြာလာတဲ့အထိ Israel ကပါလက်စတိုင်းဒေသကိုထိုးစစ်ဆင်တိုက်ခတ်နေစေဖြစ်ပါတယ်။ထိုင်ဝမ်သမ္မတရွေးကောက်ပွဲမှာလက်ရှိအာဏာရပါတီကိုယ်စားလှယ်လောင်းအနိုင်ရသွားပါတယ်။ယာယီအပြည့်ရရေးသဘောတူထားတဲ့ရှမ်းမြောက်က TNL တပ်တွေကိုစစ်ကောင်စီတပ်တွေကဒီကနေ့တိုက်ခိုက်ခဲ့ပါတယ်။ဒီသတင်းနဲ့အပါအဝင်တခြားထိတိုင်းရောက်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူတင်ပြပေးပါမှာခနဲ့
။ဟုတ်ကဲ့ပါကိုဇော်ဝင်းလိုက်ရေအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်ထဲမှာဆိုရင်ထိုင်ဝမ်ရွေးကောက်ပွဲထူးခြားခဲ့မှုကိုမဲပေးခဲ့တဲ့ထိုင်ဝမ်ရောက်မြန်မာလူငယ်အတူကအခုလိုရှင်းပြပါတယ်။
အတိုင်းဆိုရင်မဲပေးတာလူကြီးပိုင်းတော့ပဲစိတ်ဝင်စားကြတယ်ဆိုပေမဲ့ဟိုဒီနောက်ပိုင်းမှာဆိုရင်လူငယ်တွေတော်တော်များများဟောအချင်းချင်းပေါ့နော်မဲထည့်ဖို့ဥမာမနေ့ကဆိုရင်လည်းမဲထည့်ဖို့မမေ့ကြဖို့ဒီလိုမျိုး social media မှာလှမ်းပြီးတတိပေးတာတို့ဘာလို့အဲ့ဒီပေးရတာ
ပြီးမှာတော့စနေညပတ်စင်ကဏ္ဍတွေဖြစ်တဲ့ဒုသန်စီစဉ်နောက်ဒီမိုကရေစီလူ့ခွင့်နဲ့ခေပြိုင်ကဘာပြီးရင်အာရှနိုင်ငံရေးနောက်လေယာစီးပွားနဲ့ဥရုယာဒီနဲ့အနာဂတ်စီစဉ်တွေကိုစက်တိုက်နားဆင်ကြည့်ရှုရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရောက်တဲ့တင်တွေကိုကိုစော်ဝင်လိုက်လည်းပဲကျွန်တော်ပြောပြပေးပါမယ်ခင
်ဗျ။ Israel ကပါလက်စတိုင်းဒေသမှာစာနာမှုဆိုင်ရာအကူအညီတွေအရေးပေါ်လိုအပ်နေပြီးဆက်သွယ်ရေးပြတ်တောက်နေတဲ့အချိန်မှာပဲဂါဇာကိုဒီကနေ့စနေနေ့မှာပုံကျဲတိုက်ခိုက်မှုတွေထပ်မံပြုလုပ်ခဲ့ပါတယ် Israel Hamas အကြကစစ်ပွဲဟာ69ရက်ကြာမြင့်လာချိန်မှာပဲ Israel ကအခုလိုတိုက်ခတ်မှုတွေဆက်ပြုလုပ်နေတာပါပလန်နီအတွင်းဖြတ်တန်းသွားလာနေတဲ့ကုန်တင်သင်္ဘောတွေကိုတိုက်ခတ်နေတဲ့ Hamas ကိုထောက်ခံတဲ့ယမန်အခြေစိုက်ဟူသီသဘုံအဖွဲ့ကို American နဲ့ Britain တို့ကကြာတာပရိနဲ့ဒီကနေ့စနေနေ့တွေမှာတိုက်ခတ်ခဲ့တာကြောင့် Israel Hamas စစ်ပွဲဟာဒေသရင်းတခြားနိုင်ငံတွေကိုပါကူးစက်လာမလားဆိုတဲ့စိုးရိမ်စရာတွေလည်းထွက်ပေါ်နေပါတယ်ဒီကနေ့မနေ့ပိုင်းမှာဘုံကျဲတိုက်ခတ်မှုတွေရှိခဲ့တယ်လို့ Gaza ကမ်းမြောင်မြောက်ပိုင်းကနေထွက်ပြေးလာကြတဲ့ Palestine တွေအများစုခိုလုံနေတဲ့ခန်ယူနစ်နဲ့ရာဖာမျိုးနှမျိုးအကြားကိုအစ္စရေးကလေကြောင်းကဘုံကျဲတိုက်ခတ်ခဲ့တယ်လို့အဲ့ဒီဒေသမှာရှိနေတဲ့ AFP သတင်းတောက်ကပြောပါတယ်ဒီတော့တွင်အစ္စရေးနဲ့ဟာမတ်စ်အကြားဖြစ်ပေါ်နေတဲ့စစ်ပွဲ69ရက်ကြာလာချိန်မှာပါလက်စတိုင်းသေဆုံးသူ 24,000 နီးပါးရှိလာပြီဖြစ်တဲ့ကြောင်းဟာမတ်စ်တို့ရဲ့ကျန်းမာရေးဌာနကဒီကနေ့သတင်းထုတ်ပြန်ပါတယ်ခင်ဗျာ
ယူကရိန်းဘက်မှာလည်းရုရှားကလေကြောင်းကနေတိုးပြီးတိုက်ခိုက်လာတယ်လို့ယူကရိန်းဘက်ကထုတ်ပြောလိုက်ပါတယ်ယူကရိန်းကလေကြောင်းကာကွယ်ရေးအတွက်အကူအညီတွေတောင်းခံနေချိန်မှာပဲရုရှားကမနေ့တောက်ကြညမှာယူကရိန်းကိုဒါဇင်နဲ့ချီတဲ့လေကြောင်းတိုက်ခတ်မှုတွေလုပ်ခဲ့တယ်လို့ယူကရိန်းလေတပ်ကဒီနေ့စနေနေ့မှာပြောလိုက်တာပါရုရှားကပယ်ထိန်တဲ့ဒုံးကျည်တွေလေရင်ပစ်ဒုံးကျည်တွေနဲ့အဝေးထိန်ဒရုန်းယာဉ်စုစုပေါင်း40နဲ့တိုက်ခိုက်ခဲ့တာမှာ၈ခုကိုသူတို့ဘက်ကပစ်ချနိုင်ခဲ့တယ်လို့လည်းယူကရိန်းဘက်ကပြောထားပါတယ်ရုရှားကပြစ်လိုက်တဲ့ဒုံးကျည်20လောက်ကတော့ပြင်မှတ်ကိုမရောက်ပဲပြတ်ကျသွားခဲ့လို့လည်းယူကရိန်းကဆက်ပြောခဲ့ပါသေးတယ်။ဒီဒုံးကျည်တွေဟာပြင်မှတ်ကိုမရောက်တာသာဖြစ်ပြီးပြင်မှတ်ကိုမရောက်ခင်ချိုတင်ပောက်ကွဲတာလားဒါမှမဟုတ်ပြတ်ကျတာလားဆိုတာကိုတော့သူတို့အနေနဲ့အတိအကျမသိရသေးဘူးလို့ဆိုပါတယ်။ဒီတော့တွင်ရုရှားရဲ့ကြီးကျော်စစ်ကိုတွန်းလှန်တိုက်ခတ်နေတဲ့ယူကရိန်းကိုထောက်ခံတဲ့အနေနဲ့ပြင်သစ်နိုင်ငံခြားရေးဝန်ကြီးအသစ်စတက်ဖင်းဆဂျွန်ဟာဒီနေ့မြို့တော်ကီဖ်ကိုရောက်ရှိသွားပါတယ်ခင်ဗျာ။
ထိုင်ဝမ်ကျွန်းမှာဒီကနေ့ကျင်းပတဲ့သမ္မတနဲ့လွတ်တော်ရွေးကောက်ပွဲတွေမှာလက်ရှိအာဏာရ DPP ပါတီကသမ္မတဝင်ရွေးသူဝီလျံလိုင်ချင်းတဲကတရုတ်ရဲ့ချင်းချောက်နောက်ရှက်မှုတွေကနေကာကွယ်သွားမှာဖြစ်တယ်လို့ကတိပြုလိုက်ပါတယ်။ထိုင်ဝမ်ကျွန်းချင်းချင်းတည်ငြိမ်ရေးအတွက်ကြီးလေးတဲ့တာဝန်တွေကိုသူထမ်းဆောင်သွားမှာဖြစ်တယ်လို့ရွေးကောက်ပွဲရလဒ်ထွက်လာပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။ထိုင်ဝမ်ကျွန်းကိုတည်ကြလွတ်လပ်တဲ့နိုင်ငံဖြစ်ရည်တည်ဖို့လိုလားတဲ့ DPP ပါတီက၃ချိန်ဆက်တိုက်သမ္မတရွေးကောက်ပွဲမှာအနိုင်ရတာဖြစ်တာမို့သမိုင်းတွင်သွားပါတယ်။ DPP ပါတီလက်ရှိဒုဥက္ကဋ္ဌဖြစ်တဲ့ဝီလျံလိုင်ချင်းတဲကမဲ40.200ခန့်လုံးနဲ့အနိုင်ရခဲ့တာဖြစ်ပါတယ်။တရုတ်နဲ့ကောင်းမွန်တဲ့ဆက်ဆံရေးရှိဖို့လိုလားတဲ့အဓိကအတိုက်ခံကွန်မန်ဒန် KMT ပါတီတမရလောင်းဟူယူရီက 33.400 ခန့်လုံးပဲရရှိခဲ့ပါတယ်ဒီရွေးကောက်ပွဲမှာသူရှုံးနေသွားပြီဆိုတာကိုဟူယူရီကလက်ခံ ချင်ညာခဲ့ပါတယ်။လန်ချင်းတဲဟာအနေရှိတဲ့ခွဲထွက်သမားဖြစ်တယ်လို့တရုတ်ပြည်မကြီးကပြောကြားပြီးသူ့ကိုမဲမထက်ဖို့ရွေးကောက်ပွဲမတိုင်ခင်ကတိုက်တွန်းမှုမျိုးစုံပြုလုပ်ခဲ့ပါတယ်ခင်ဗျာ
။ UAV ရခိုင်တရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်အမေရိကန်တန်ကနေသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာညီတော်မဟာမိတ်သုံးဘက်နဲ့စစ်ကောင်စီအကြာယာယီအပြည့်ရဖို့ဇန်နဝါရီလ17ရက်နေ့ညကသဘောတူခဲ့ကြပေမဲ့ကြောင်မဲမြို့နယ်က TNLA တအောင်တပ်မဟာနှစ်တရှိယာကိုထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်နဲ့ TNLA တို့အကြားဒီကနေ့ဇန်နဝါရီလ23ရက်နေ့မနေ့ပိုင်းမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNLA ကပြောပါတယ်ကြောင်မဲမြို့မှာရှိတဲ့စစ်ကောင်စီ901 902စခန်းကတပ်ဖွဲ့ဝင်တွေအလုံးအရင်းနဲ့ TNLA စခန်းရှိရာညဉ့်ညံရေးကုန်းကိုလာရောက်ထိုးစစ်ဆင်တာကြောင့်နှစ်နာရီလောက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ PSLF TNLA ပြောခွင့်ရအမျိုးသမီးက VOA ကိုပြောပါတယ
်ဒီနေ့9/18ကနေ17/18စစ်ကောင်စီဘက်ကဒီကျောင်းမဲမြို့ဘက်မှာအင်အားလုံးရင်းသုံးပြီးတော့မှတရားလေးရှိလာပြီးညီကိုကိုလာရောက်ပြီးတော့မှသူစစ်စစ်တိုက်ခိုက်ခဲ့တဲ့နာရီအတွင်းမှာတပ်ပြင်ထန်ပြီးတော့မှစစ်ကောင်စီဘက်ရဲ့လက်နက်ကြီးရနဲ့ဒီဒေတာခိုင်ရဲ့လုံခြုံရေးအကြောင်းကိုကျွန်မတို့ခိတပြန်နောက်ဆုတ်ပေးရတဲ့သဘောမျိုးရှိတယ
်ဒါဟာယာယီအပြစ်ရက်ဆဲရေးသဘောတူညီချက်ကိုစစ်ကောင်စီတပ်ကပေါ်ပေါ်တင်တင်ချိုးဖောက်ပြီးအပြစ်ခတ်ရက်ဆဲရေးစာချုပ်ကိုစစ်ကောင်စီဘက်ကဒုတိယတင်ချိုးဖောက်ခြင်းဖြစ်တယ်လို့လည်းတရားနယ်ကထုတ်ပြန်တဲ့ကြေညာချက်မှာလည်းဖော်ပြထားပါတယ်။အလားတူပဲရှမ်းမြောက်ဒေသတီဘောလာရှိုနဲ့မန္တလေးတိုင်းအတွင်းကမိုးကုတ်မြို့တို့ကိုစစ်ကောင်စီဘက်ကတောက်ကြနေကရောဒီကနေ့စနေနေ့မှာပါလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အကြောင်းတရားနယ်ကသတင်းထုတ်ပြန်ထားပါတယ်။ဇန်နဝါရီလ2ရက်မနေ့နေ့လယ်ပိုင်းကတော့တိုက်ပွဲဖြစ်ပွားခြင်းမရှိဘဲရှမ်းမြောက်မိုးမိတ်မြို့နယ်အုံကျော်ရွာသစ်နဲ့ရွာဟောင်းမှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်လင်မယားနှစ်ယောက်သေဆုံးပြီးတော့နောက်ထပ်အမျိုးသမီး3ဦးလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသရင်းသတင်းတင်ကိုဖော်ပြနေတဲ့ရွှေဖြည်မြေသတင်းဌာနကဒေသခံတွေရဲ့ပြောဆိုချက်ကိုကိုးကားဖော်ပြထားပါတယ်ခင်ဗျာ
ဒီရှမ်းမြောက်ဒေသကပဲတရုတ်နယ်ဆက်လောက်ကိုင်းမှာပိတ်မိနေခဲ့တဲ့ထိုင်း900ကျော်ကိုအချိန်မီကယ်တင်ထုတ်ပေးနိုင်ခဲ့တယ်လို့ထိုင်းကပြောလိုက်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းလောက်ကိုင်းမြို့ကို MNDA ကိုကန့်တပ်ဖွဲ့တွေဇန်နဝါရီလ4ရက်နေ့ကအပိပိုင်မသိမ်းပိုက်ခင်အထိအဲ့ဒီမှာပိတ်မိနေတဲ့ထိုင်းနိုင်ငံသား949ဦးလုံးကိုအချိန်မီကယ်ထုတ်ပေးနိုင်ခဲ့တယ်လို့ထိုင်းနိုင်ငံခြားရေးဌာနကပြောလိုက်တာပါ။လက်ရှိလောက်ကိုင်းမြို့မှာထိုင်းနိုင်ငံသားတယောက်မှရှိမနေတော့ဘူးလို့လည်းထိုင်းနိုင်ငံခြားရေးဝန်ကြီးဌာနပြောကွရကန်ချနာပတရချုပ်ကမနေ့ဇန်နဝါရီ12ရက်နေ့မှာပြုလုပ်တဲ့အပတ်စဉ်ပုံမှန်သတင်းစာရှင်းလင်းပွဲတွင်ပြောဆိုခဲ့ပါရယ်။လောက်ကိုင်းနဲ့အနီးပတ်ဝန်းကျင်မြို့တွေမှာထိုင်းနိုင်ငံသားတွေကြံသေးသလားတကယ်လို့ကြံသေးရင်လည်းကယ်တင်ဖို့ထိုင်းနိုင်ငံအနေနဲ့ဆောင်ရွက်နေတယ်လို့ပြောခဲ့ပါသေးတယ်ခင်ဗျာ။ဖီယိုအမေရိကန်ဆိုင်ရဲ့ဇန်နဝါရီလ13ရက်စနေညအထူးခြားဆုံးသတင်းတွေကိုကိုစောဝင်းလိုင်းနဲ့ကျွန်တော်ပြပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်ပါမဲဆန္ဒရှင်လူငယ်တွေအလေးထားတဲ့တိုင်ဝမ်ရွေးကောက်ပွဲအကြောင်းပါတိကျလွတ်လပ်တဲ့ထိုင်ဝမ်ကျွန်းအနာကပ်ပြောင်းလဲသွားတဲ့အထိသက်ရောက်မှုတွေရှိနိုင်တယ်လို့ပြောနေကြတဲ့ရွေးကောက်ပွဲမှာလက်ရှိအာဏာရ DPP ပါတီကဝီလျံလိုက်ချင်တဲ့အနိုင်ရသွားပြပြီတရုတ်ပြည်မကြီးကဖီအားတွေကြားကမဲဆန္ဒရှင်တွေဘလို့ဆုံးဖြတ်မဲပေးခဲ့ကြပါလဲကိုယ်တိုင်မဲပေးခဲ့တဲ့ Radio Taiwan International သတင်းဌာနမြန်မာပိုင်းအစီအစဉ်ကကို Thomas Chen ကိုမဆုမြတ်မွန်က Zoom ကဆက်သွယ်ပြီးမေးထားပါတယ်ခင်ဗျာ
ခါတိုင်းမဲပေးထားတဲ့စာရင်တော့ဒီတစ်ခေါက်မဲပေးတာကြာပို့ပြီးထူးခြားတာလူငယ်တွေတော်တော်များများထွက်လာတယ်ပုံမှန်ဆိုရင်တော့အရင်ပြီးခဲ့တဲ့အခေါက်တွေရတဲ့စာရင်လူငယ်တွေပုံများလာတယ်ပြီးဝိုင်းလူငယ်တွေကပို့ပြီးတက်ကြွလာတာတွေ့ရတယ်ခင်ဗျပုံမှန်အပြင်ဆိုရင်တော့တချို့လူဆိုရင်တော့ဟိုမှာမဲယုံပိတ်ခံပြီးမှအရင်ခါတိုင်းနေဆိုအဲ့လိုအချိန်မှာသွားကြလာရှိတယ်ဒါပေမဲ့ဒီတစ်ခေါက်မှာဆိုမနက်အစောကြီး၈နာရီလောက်ထိရထားပြီးတော့လူတွေအဲ့ဒီကိုရောက်ပြီးတန်းစီနေကြပြီးဆိုတော့လူတန်းစီတာတော်တော်ကြာတယ်ခင်ဗျပုံမှန်အပြင်45မိနစ်တော့တော့ကြာစီရတယ်45မိနစ်တနားရောစီရတယ်ခင်ဗျဟုတ်
ဆိုတော့ဒီတစ်ခေါက်ရွေးကောက်ပွဲကကိုသောမဆက်တွေ့တာဘယ်နှချိန်မြောက်မဲပေးတဲ့ရွေးကောက်ပွဲလို့ပြောလို့ရလဲ
ဒီတစ်ခေါက်ဆိုရင်တော့ကျွန်တော်3ချိန်မြောက်လို့တော့ပြောလို့ရတယ်ခင်ဗျ3ချိန်မြောက
်ဟုတ်ဆိုတော့3ချိန်မြောက်ရွေးကောက်ပွဲမှာဒီတစ်ခေါက်ကကို့အတွက်ဘာကြောင့်ပေါ့နော်ဟိုအရေးကြီးတဲ့ရွေးကောက်ပွဲလို့ထင်လဲဆိုတာလည်းပြောရှင်းပြပါလားရှင့
် อ๋อที่จะเข้าว่าจะเราป้องค่าในป้องมันถ้าสายนวบเนาะปุ๊บมาตุลาจะเราบาปิโรสรอแต่พายเย่ที่พี่อาร์ดีเนี่ยมีอะไรบ้างเนาะไอ้ที่ตัวจังปีวันยิ่งอ๋อที่ไต้หวันลุงเอเดจ้ามาเลยปุ๊บวิเศษปูดังอ่ะคุบก้าพี่อาร์ดีเป็นมาที่นี่เป็นประชาธิปุ๊บวิมีอะไรขาดใจไต้หวันเย่มูระกบังเย่ตีนี่เลยที่อ๋อสเตตสักคู่วันนี้อาจารย์เนี่ยพี่มาเจ้าเด็กตัวจังบ่เนาะลุงเอ๋ดีตัวโตไม่ยากเลยไม่เทปูด้วยบ่เนาะอาเป้จ่าเลยบ่เนาะจนตั้งเงี้ยชินเนี่ยมาส่วนเนี่ยที่อเมริกานี่บีดอนมาตะกูดูการเปลี่ยนนาบีไม่ไปได้ตั้งเงี้ยชินเนี่ยตัวโตยากเลยเขมียาอะไรเอาจีชินอาพี่ส่วนลุงเอ๋ดีจ้ามาปูบีก็คนนั้นชินเนี่ยมีด่าเลยข้าในส่วนไม่ไปด่าลูจีไปเราไปเซ็งวันซ่าจ่าเลยส่วนแม่คู่ดีเราไปมาส่วนลุงเอ๋ดีตัวโตไม่ยากพออาชินชินบ่เนาะไม่เทปูมันไม่เนี่ยส่วนเนี่ยไม่เทปูมันไม่จ่าพอดีเรื่องโซเชียลมีเดียมาแล้วมีตัดดีไปด่าเราพาเราไอ้จะเราปมมันในด้านซ้ายปุ๊บวิ่งเยี่ยมจีเดียวจะนกคนไหนเนี่ยแข่งยุ่งมีเด็กขมยาโอเค
สสกูต้องมาสเปียร์แก่ตัวเว็บบอลเนาะดีช่วยก้าวไปมาสร้างเกมที่กูดีไต้หวันดีเส้นเนี่ยยังยังช่วยยามไม่ช่วยก้าวไปเช็ดเดสรามยุทธิโอดีเที่ยวปีมาอย่าเปลี่ยวเปล่ามาตัวลูน่าเนี่ยปาร์ตี้โอไม่ไปบ่อยด้วยบอลเนาะโอชอตเดียวชอตเดียวไต้หวันแก่อะไรเลยสิเดียวบอลเลยสระไอ้ไต้หวันผู้เรียกอ่ะโยดีไม่ไปเลยไม่สนาเช่นเนี่ยบอลมาตัวเรียกส่งเช่าเช่าบอลเนาะไปดูไม่เท่าไม่สุดเลยส่งเช่าเช่าบอลมาบอลที่แต่ยังมุ่งสิเดียวเปลี่ยวลูยาเลยเช่น
อ่ะแต่ยังมัวเราเนี่ยเราชี้ด่าบอกเขมียาบาปรอสอดีโรมิโอดับเบิ้ลแต่โชว์จ้าเราเลยด่าสุดพมุตมิโอตะคุบพี่เราเลยจังบอนอ่ะดีโอสาวจะตัวเลือดลูชิดลูชิดตัวโชว์จ้าเราเลยท่าอะไรชี้เลยอุบมาสุดเกย์เบบอนอ่ะเกย์ด่าตัวโลลาเลยปาร์ตี้อะไรเกย์ด่าไม่ยาบุส่วนยิ่งเกย์เบสิพิมลาดีโรมิโอบอนอ่ะส่วนบุบันมูรีเราชี้ด่าบอกเขมียาไอ้ที่เราจังเนี่ยแต่โชว์จ้าตียาลาบอนอ่ะแต่โชว์มีด่าสุดเลยมาส่วนยิ่งเนี่ยพี่มีคนในยาจ้าเลยตัวโลลาเลยปาร์ตี้โอเป็นไม่เท่ได้ยากเอาไหมบาปรอสตัวตาดมีเลยเกย์สิพิเดขาจ้าอินทุเดพี่ยาจ้าเลยส่วนยิ่งเสตัวตายเนาะไอ้หมู่เดชิเดอร์เจ้าเนี่ยดีลุงเอเรโอเลยไอ้เรื่องบ่เนาะเนี่ยโหบ่รู้มั้ยเจ้าใส่ปုံสันบ่เนาะไอ้เรื่องเป้มีตะโหลดิขึ้นนี่ล่ะดิတွေ့ရတယ်ခင်ဗျာဟုတ်ကဲ့
ဒီလက်ရှိအာနာယ DPP ပါတီကဝီလျံလိုက်ရှင်းတယ်ဗောလေအခုသူကထိတ်ကပြေးနေတယ်ဗောလေသူသာပြန်ပြီးတော့နိုင်ရခဲ့မယ်ဆိုလို့ရှိရင်တရုတ်နိုင်ငံထက်ကိုဟိုဒီမိုကရေစီပို့လိုလားတဲ့အမေရိကန်လိုနိုင်ငံမျိုးနဲ့ပို့ပြီးတော့သူကဆက်ဆံရေးပို့ခိုင်မြဲအောင်လုပ်ဖို့ရှိတယ်လေဆိုတော့ဒါကလည်းတရုတ်ဘက်ကနေပြီးတော့မှလိုလားဖို့မရတဲ့သဘောနဲ့သူတို့လိုလားတဲ့ဒီကွန်မြူနတီပါတီကိုမဲထည့်ဖို့ဖိအားပေးတာတွေရှိတဲ့အခါကျတော့ဒီလူငယ်ပိုင်းနေရာပေါ့နော်ဆိုတော့ကိုတောမတ်ပြောတယ်လို့လူငယ်ပိုင်းနေရာသဘောထားဩဒီစစ်ပွဲဖြစ်မှနဲ့တရုတ်ရဲ့ရန်နဲ့ပတ်သက်လို့သူတို့ရဲ့ဒီဆုံးဖြတ်ချက်ပေါ်မှာဘယ်လောက်ထိလွှမ်းမိုးမှုရှိတယ်လို့ပြောလို့ရလဲရှင်
อ๋อดีแล้วเข้ามาลุงเงยเนี่ยก็ลูจีป้ายเนี่ยก็တော့คุณน่ะจนเปิ้ลเลยซื้อเองปูบันหมดชื่อเลยโดยแม้ลุงเงยป้ายเนี่ยก็ตะคู่ใส่ปูดาก็တော့อเกยอีดาบ่เนาะตรุละดีตะเข้ามามันกันเนี่ยยื้อเฉมุไม่หลบผู้ส่วนยิงตะฉิงจ่ายลงว่าบ่เนาะโหชื่อมาส่วนเนี่ยฮ่องกงโนမျိုးผิดว่ามะล่ะดาไม่รู้ส่วนเนี่ยตะฉิงจ่ายโกมาดีโนမျိုးแม้แท้ป่ายขึ้นเอาซงชงว่ามะล่ะดาดีเนี่ยตรุอ่ะใส่ปูดาผิดแล้วจังบ่เนาะดีโนမျိုးแอนดี้เนี่ยอคักแค้ดิจาเนี่ยเนี่ยซะเนาะชื่อเป็นแม้เดကိုရဲ့လိုလားတဲ့ဒီဒီမိုကရေစီနဲ့လွတ်လပ်မှုအတွက်ကိုပဲသူတို့ကရှေ့တန်းဥတည်ပြီးတော့ဗောနော်ပေးကြတာရှိကြတယ်ခင်ဗျာပုံမှန်ဆိုရင်တော့လူငယ်တွေကြားမှာကျွန်တော်ပုံမှန်အပြင်ဆိုတော့ကိုကဘယ်ပါဒီကိုစိတ်တယ်ဆိုတော့ဆွေးနွေးလေးမရှိဘူးဒါပေမဲ့ဒီတစ်ခေါက်မှာတော့ထူးထူးခြားခြားဗောနော်လူငယ်တွေကြားမှာသူတို့ကပို့ပြီးတော့ပွမွနေနေပြောတာလေသူတို့ကဘယ်ဘက်ကိုပို့ပြီးတော့ရိုင်းနေအဲ့ဒီပြီးတော့ကြောင့်အားလုံးရဲ့အမြင်အရဘယ်လိုလဲဒီလိုမျိုးပေါ့နော်သူတို့လိုလားတဲ့ပါတီပေါ့နော်ဥမာလူငယ်တွေကြားအကျိတ်ပါတီပေါ့နော်အဲ့ဒီမျိုးဥစားတွေပို့ပြီးတော့ပွင့်နေစာဆွေးနွေးလာလာတွေ့ရတယ်ခင်ဗျဒါကိုချစ်ချင်းအားဖြင့်ဆိုရင်လေလူငယ်တွေဟာဒီလက်ရှိပေါ့အချိန်နေမှာလက်ရှိဒီအာနာယအလက်ရှိပေါ့နော်အခုဒီအစိုးရပေါ့နော်ဟိုဒီဝီဆိုင်ဝင်ဒီအစိုးရဒီအစိုးရကိုပဲပို့ပြီးတော့လိုလားလာကိုတွေ့ရတယ်ခင်ဗျဒါကို
ไต้หวันရွေးကောက်ပွဲမတိုင်ခင်လေးမှာပဲကိုထမတ်ချန်ကိုမဆင်မြတ်မွန်ဆက်သွယ်မေးမြန်းခဲ့တာပါအခုတော့စနေညအပတ်စဉ်ကဏ္ဍတွေဆက်တိုက်ပါအရင်ဆုံးတော့ထုတ်အံစီစဉ်ပါမြန်မာနိုင်ငံမှာ AIDS ရောဂါဖြစ်နိုင်တဲ့ HIV virus ကိုကူးစက်ခံထားရသူတွေကိုခွဲခြားဆက်ဆံတာမလုပ်ဖို့အသိပညာပေးမှုတွေရှိလာခဲ့ပေမဲ့ခွဲခြားဆက်ဆံမှုတွေကရှိနေဆဲဖြစ်ပါတယ် Frontier မြန်မာအစီအစဉ်ကပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံမှာ HIV သို့မဟုတ် AIDS ရှိတဲ့သူ 28,000 ခန့်ရှိပါတယ်။အဲ့ထဲမှာကလေးအများစုကမိခင်ကတဆင့်ရောဂါပိုးကူးစက်ခံထားရတာပါ။ဒါဟာသူတို့ရဲ့အမှားမဟုတ်သလို HIV ဆိုတာကအလွယ်တကူကူးစက်တဲ့ရောဂါပိုးမျိုးမဟုတ်ပါဘူး။ဒါပေမဲ့လည်းလူတွေကကလေးငယ်တွေကိုခွဲခြားဆက်ဆံတာမျိုးတွေရှိနေပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တဲ့က ကူညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒို့တန်ရဲ့အလွတ်တန်းသတင်းတောက်ကဆက်လက်တင်ဆက်ပေးသွားမှာပါဆောင်းမအတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင်HIV ပိုးကူးစက်ခံထားရတဲ့အသက်24နှစ်အရွယ်မဝေကပြောပြတာပါသူကမွေးကလေးက HIV ပိုးရှိခဲ့တာဖြစ်ပြီးသူကလေးအရွယ်မှာမိဘနှစ်ပါးကအဲ့ဒီရောဂါနဲ့ပဲဆုံးပါသွားတာဖြစ်ပါတယ်အဒီနောက်သူဟာရန်ကုန်မြို့ကနာချအိတ်စင်တာလို့ခေါ်တဲ့ HIV ဝေနာရှင်ကလေးတွေကိုစောင့်ရှောက်ထားတဲ့ကိဟာကိုရောက်လာခဲ့ပြီးအဲ့ဒီမှာပဲသူမရဲ့ဘဝအချိန်တော်တော်များများကိုကုန်ဆုံးခဲ့ပါတယ်HIV ဆိုတာကခန္ဓာကိုယ်ရဲ့ခုခံအားစနစ်ကိုတိုက်ခိုက်တဲ့ virus spore တစ်မျိုးဖြစ်ပြီးမကုသရင် AIDS ရောဂါအထိပါဖြစ်စေနိုင်ပါတယ်။အရင်က HIV ရောဂါပိုးရှိတဲ့အတွက်ဘေးပတ်ဝန်းကျင်ကမျက်ဝေကိုဖျက်ကျဉ်ထားခဲ့ကြပါတယ်။ဒါပေမဲ့ခေဟာကိုရောက်လာချိန်မှာတော့အဲ့ဒီနေရာကသူ့အတွက်စိတ်လုံခြုံမှုဖြစ်စေခဲ့တယ်လို့ဆိုပါတယ်။အခုတော့သူကအသက်24နှစ်အရွယ်တက္ကသိုလ်ကျောင်းသူတယောက်ဖြစ်လို့နေပါပြီ။စနစ်ကျော်လောက်ကြီးပြင်းလာခဲ့တဲ့အဲ့ဒီကိဟာမှာပဲစင်းကင်လုံနေရင်တစ်ဖက်ကလည်းကြံတဲ့ကလေးတွေကိုပြုစုစောင့်ရှောက်ရမှာကူညီပေးနေပါဗျ။မဝေကတက္ကသိုလ်တက်တဲ့အချိန်အထိသူငယ်ချင်းတွေကိုသူ့မှာယောဂါရှိတဲ့အကြောင်းပွင့်ပွင့်လင်းလင်းပြောပြခဲ့ပါဗျ။အဲ့ဒီလိုပြောပြထားတဲ့အတွက်ခွဲခြားဆက်ဆံမှုတွေကြုံလာရင်တောင်မှဒါကိုသူကလှလို့ရှုထားနိုင်ပါဗျ။ဒါပေမဲ့ဒီဟာကသူ့မောင်မြမလေးတွေကျောင်းမှာခွဲခြားဆက်ဆံခံရတဲ့အခါမှာတော့သူရင်ကိုအင်မတန်နာကျင်စေတယ်လို့ပြောပြလာပါတယ်။ကေယာကကလေးတွေကသူ့မိသားစုဝင်တွေလိုလဲမှတ်ယူထားသူဖြစ်ပါတယ်
။အဲဟိုမြေဝဲပြီးပြောတာပေါ့သူကလေ။သူတို့အဲ့ဒီကလေးရဲ့အမေကဒီ channel ရဲ့ကလေးနဲ့တခုမဆောင်းနဲ့ဒီ channel ရဲ့ကလေးကယောဂရှိတယ်။ကျွန်တော်ကိုကူးလိုက်မယ်ပေါ့နော်။အဲ့လိုမျိုးတွေပြောတာ။
HIV ပိုးဆိုတာကူးစက်လွယ်တဲ့ virus တော့မဟုတ်ပါဘူး။အများအားဖြင့်အဲ့ဒီရောဂါပိုးရှိသူတွေနဲ့လိမ်ဆက်ဆံတာအဲဒါမှမဟုတ်ဆေးထွက်တစ်ချောင်းနဲ့မျှဝေသုံးဆွဲတဲ့ခါတွေမှာသာကူးစက်နိုင်တာပါ။ဒါပေမဲ့ရောဂါနဲ့ပတ်သက်တဲ့ဘူးသူတသေချာမရှိရင်ဒါမှမဟုတ်ရောဂါဘလို့ကူးစက်နိုင်လဲဆိုတာတိတိချာချာမသိခဲ့ရင်တော့အခုလိုခွဲခြားဆက်ဆံခံရတာမျိုးတွေကြုံတွေ့ရနိုင်ပါတယ်။HIV ဆိုတာနဲ့ရောဂါကူးစက်နိုင်ခြင်းမြင်မာတဲ့အုပ်စုတွေဖြစ်တဲ့ LGBTQ တွေ၊ဝိရစေဘွားသုံးဆွဲသူတွေနဲ့လိင်အလုသမားတွေကတော့မကြာခဏဆိုသလိုဂုဏ်သိက္ခာပန်းအရာအသေးဖြတ်ခံနေကြရတာပါ။ HIV ပိုးဟာမိခင်ကတဆင့်မွေးလာတဲ့ကလေးတွေကိုလည်းကူးစက်နိုင်ပါတယ်။အဲဒီကိဟာမှာနေထိုင်တဲ့ကလေးအများစုကလည်းမိခင်ကတဆင့်ကူးစက်ခံခဲ့ရတာပါ။ကိဟာမှာလူကြီးအယောက်60ဝန်းကျင်နဲ့ကလေးအယောက်90ကျော်ကိုစောင့်ရှောက်ထားတာလည်းဖြစ်ပါတယ်။ကလေးတွေထဲက3ပုံ2ပုံလောက်က HIV ပိုးမရှိပေမဲ့သူတို့လေးတွေဟာလည်းပြန်စရာဆွေမျိုးမိဘလည်းမရှိတော့တဲ့အတွက်ကိဟာကပဲစောင့်ရှောက်ထားရတာပါ။ကလေးတွေအတွက်ပြင်ပကဘာနဲ့ထိတွေ့ဆက်ဆံမှုမှာအဓိကကျနေတာကအကြောင်းပဲဖြစ်ပါတယ်။ဒါပေမဲ့ဝန်းနေစရာကောင်းတာကဆရာဆရာမတွေလိုပညာတတ်လူကြီးတွေကတောင်ခွဲခြားဆက်ဆံမှုတွေရှိနေပုံရပါတယ်။အဲ့ဒီကလေးတွေတာမန်အရေးပြားရရန်တာဖြားတာတွေဖြစ်ခဲ့ရင်လဲကျောင်းကနေချက်ချင်းပြန်ပို့တာမျိုးတွေရှိတယ်လို့မက်ဝေကပြောပြပါတယ်။ခါတည်းရန်ဆရာမတချို့ကသတိမမှုပဲပြောလိုက်တဲ့အရာတွေကလည်းကလေးတွေအတွက်နာကျင်စေတယ်လို့ဆိုပါတယ်။ကျောင
်းသွားတက်လို့လို့ရှိရင်ဒီကလေးတွေကဒီ channel ရဲ့ကလေးတွေဒီ channel ရဲ့ကလေးနဲ့မပေါင်းနဲ့အဲ့လိုမျိုးတွေပါပြောရဲပေါ့နော်ဆရာမရန်စာပြန်ကျမတို့သူတို့ကြားအောင်ပြန်လာပြီဆိုလာပြောပြတယ်သူတို့အဲ့လိုပြောတယ်ဆိုပြောအဲ့လိုမျိုးလာတိုင်းဒီကျမတွေကတော့ဟိုပါကလေးတွေကတော့စိတ်မကောင်းတဲ့ပုံစံနဲ့ပဲပြောတာပေါ့သူကဒေါသထွက်တာတွေခါတွေတော့အဲ့လိုမျိုးတော့မပြဘူးဟုတ်ကဲ့နော်အဲ့တော့ဆရာမကြီးနဲ့တွားပြီးပြောပြရတာ
တော်တဲ့ငါ CDN ဆရာမတူလေးဖြစ်ပါတယ်အားလုံးတန်းတူညီမျှပညာသင်နိုင်နေဆိုတာ
ပညာရေးစနစ်မှာအစကတည်းကသတ်မှတ်ထားတာဖြစ်တဲ့အတွက်အခုလိုကလေးတွေကိုလည်းပိုပြီးကယူဆိုင်တဲ့နယ်လို့ဆိုပါတယ
်အမရဲ့ကိုယ်ပိုင်မြင်နဲ့ပြောရမယ်ဆိုတော့ဒီကလေးတွေလည်းလူပဲလေးပိုပြီးတော့ဖေးမှာမှာပေါ့နော်ဒီယောဂရဲ့စင်မြစ်ကူတည်တာပြီဒီပွဲရပညာတတ်တည်းရဲ့ဒီ knowledge ကဒီလောက်ထိတော့နည်းမယ်မထင်ဘူးတည်တာပြီဆိုရင်တော့ပိုပြီးတော့ကယူဆိုင်ပေးရမှာပေါ့ဒီကလေးတွေနဲ့ပတ်သက်တဲ့ဟိုဖြစ်ပေါ်လာမယ်နောက်ဆက်တွဲတွေသူတို့အတွက်နောက်ဆက်တွဲတွေကိုပို့ပြီးတော့ကိုယ်ရောကျန်တဲ့ကလေးထက်တောင်မှပို့ကူးဆိုင်ပေးရမယ်ခွဲခြားလို့တော့မရဘူးเนาะပြထားလို့မှမရတာတည်းရ
ဥတ္တမောင်သိန်းကမြန်မာနိုင်ငံမူရစ်စီဝါတက်ဖြည့်ရေးအသင်းကြောင်မဲမြို့နယ်ရဲ့ဥက္ကဋ္ဌတယောက်ဖြစ်ပြီးမူရစ်စီဝါတက်ဖြည့်ရေးနဲ့အိရှာမီယောဂါသည်တွေကိုကူညီဆောင်ရှောက်တဲ့လုပ်ငန်းတွေလှုပ်ဆောင်လာတာအခုဆိုရင်နှစ်ပေါင်း30ကျော်ရှိပါပြီဒီလိုခွဲခြားဆက်ဆံတဲ့လုပ်ရမျိုးဟာလေးငယ်တွေကိုရရှိမှာစိုးရတဲ့အကျိုးဆက်တွေဖြစ်စေပြီးဒီဘက်ခင်မှာမရှိတော့ဘူးလို့သူကဆိုပါတယ
်။အကံယောဂလေးရှိတာနဲ့ကြွချဆက်ဆံတယ်ဆိုတာငယ်စဉ်လူစဉ်ကာလတည်းမှာကရှုပ်ရပါလား။သူကနာကိုယ်ထဲမှာဆွေးနေတဲ့အိရှာပြီးယောဂတက်ကိုပို့ကြောက်တယ်ဆိုတာ။ဒီပြည်စည်းမှုနဲ့ခြေပင်းလာတဲ့ကလေးတွေဘယ်တော့မှလူလောကမှာခြေစုံရပြီးမမမမနဲ့တတိရှိရှိကျော်ဖြတ်နိုင်လို့မလွယ်ဘူး။
ဒါပေမဲ့ဒီကလေးငယ်တွေဟာအရွယ်ရောက်လာတဲ့အခါကိုချောက်ပေါ်ကိုရက်တည်နိုင်ဖို့ကြိုးစားရင်းခွဲခြားဆက်ဆံမှုတွေကိုဆက်လက်ရင်ဆိုင်ကျော်လွှားရမှာဖြစ်ပါတယ်။ NEC ကလူငယ်တွေကတော့သက်18နှစ်ပြည့်မှတ်ပုံနဲ့လဲသူတွေနဲ့အသက်လွတ်သူတွေအတွက်အခက်အခဲတွေဖြစ်နေပါတယ်။နိုင်ငံသားကမရှိရင်နေ့စဉ်ဘဝသွားလာရေးကိစ္စတွေခီးသွားလာတာနဲ့အလောက်ကန်လျှောက်ထားတဲ့ကိစ္စတွေမှာအခက်အခဲကြုံတွေ့ရမှာပါ။မတူစားကအနေစီခေဟာလက်ပတ်ဖို့တာဝန်ယူနေတဲ့သူတွေကတူပါအိရှာဖီပိုးရှိသူတွေကိုခွဲခြားဆက်ဆံတာတွေမလုပ်ဖို့တိုက်တွန်းပြောဆိုကြတာတွေရှိပေမဲ့မပုံတင်ကိစ္စတဲ့မကပဲလက်တွေ့လူမှုဘဝထဲမှာတော့ခွဲခြားဆက်ဆံမှုတွေကရှိနေသေးတယ်လို့သူကခုလိုပြောပြပါဗျာအဖွဲ
့အစည်းတွေမှာတော့အဲ့လိုတင်နန်းနေပေးပါညာလုပ်ပေမဲ့လက်တွေ့ဟိုဟာတွေလည်းကျမတို့ဒီတိုက်ရှောက်လုပ်နေရဲ့ဟိုဟာတွေမှာတော့တိတ်မကြောက်လဲဘူးပေါ့နော်အဲ့လိုအလုံးလုံးတဲ့ခြာတော့ဘာလို့မှတော့ခွဲခြားဆက်ဆံမှုရှိရဲအလုံးရှင်တွေပေါ့နော်အလုံးရှင်တွေဆိုလို့ရှိရင်လည်းဒီယောဂကျင့်တဲ့တွေကိုလက်မခံကျင်ကြရတာမျိုးပေါ့နော်အဲ့ဒီအလုံးရှင်ဆိုတာကပဲ900ရောင်းတဲ့အလုံးရှင်ကအစဟိုဒီမှာဒီခလေးမှာယောဂရှိရဲဆိုရင်လက်မခံကျင်ဘူးပေါ့ဟုတ်အဖွဲ့စည်းဒီလူအဖွဲ့စည်းမှာဒီ HIV နဲ့ပတ်သက်ပြီးတော့လက်ခံနိုင်တာအရင်နဲ့နေသေးတယ်
ဒီပြည်ဆိုင်ရာလူခွင့်ရေးကြီးညာစာတမ်းရဲ့အပိုက်တနဲ့နှစ်အရာလူတိုင်းဟာတူညီလွတ်လပ်တဲ့ဂုဏ်သိက္ခာနဲ့အခွင့်အရေးတွေရှိတဲ့အတွက်အချင်းချင်းမေတ္တာထားပြီးဆက်ဆံတဲ့ကြောင်းဘာအကြောင်းနဲ့မှအဆင့်တန်းခွဲခြားခြင်းမပြုရဘူးလို့ဖော်ပြပါရှိပါတယ်။ဒါပေမဲ့မြန်မာနိုင်ငံက HIV ပိုးကူးစက်ခံရသူတွေနဲ့ AIDS ရောဂါရှိသူ 2,800 နီးပါးအတွက်တော့လေးစားမှုနဲ့ဂုဏ်သိက္ခာရှိမှုအပိုင်းမှာမျိုးမျိုးစုံနဲ့ကင်းမဲ့နေစေဖြစ်ပါတယ်။မဝေကတော့သူမရဲ့ငယ်ဘဝမှာခွဲခြားဆက်ဆံခံရတာမျိုးစုံကြုံတွေ့ခဲ့ပူပါပြီ။ဒါပေမဲ့ကိဟာမနေထိုင်သူတွေကိုစာနာနားလည်ပြီးလေးလေးဆဆနဲ့ဆက်ဆံတဲ့အလူရှင်တွေဧည့်သည်တွေနဲ့ကြုံရတဲ့အခါမှာလဲဝမ်းသာကြည်နူရတယ်လို့ဆိုပါတယ်။မဝေကတော့သူမရဲ့အိမ်မက်တိုင်းသူဝါသနာပါတဲ့စင်းစစ်တူဖြစ်ဖို့ဆက်လက်ကြိုးစားလို့နေပါတယ်။တစ်ဖက်မှာလဲကိဟာကသူ့မောင်မတွေကိုကူညီစောင့်ရှောက်ရတဲ့အတွက်ပျော်ရွှင်နေပြီးသူတို့လေးတွေရဲ့အိမက်တွေကိုအကောင်အထည်ဖော်နိုင်အောင်တနင်္သည်ရီအားပေးကူညီသွားဖို့ဆုံးဖြတ်ထားသူလည်းဖြစ်လို့နေပါတယ
်။ဟိုညီမကတော့ဒီယောဂရှိရယ်ကွနော်ဒါမဲ့ညီမစိတ်တမကြောက်ဘူး။ဟိုဘာဖြစ်လဲဆိုကိုလုံးနိုင်နေရတယ်အများကြီးရှိရယ်ကွနော်ဒီယောဂရှိရယ်ယောဂရှိရယ်ဆိုတော့စိတ်တကြနေမဲ့အစားကိုလုံးနိုင်နေကိုလုံးနိုင်နေရတယ်ကွနော်ဟိုလုံမယ်ကွနော်ဟိုဒီမှာကလေးတွေကလေးတွေကလေးတွေအတွက်ကလေးတွေပဲဖြစ်ဖြစ်နောက်ဒီယောဂတဲ့ချင်းချင်းနေအကုန်လုံးနဲ့ပတ်သက်ပြီးတော့ဗောနော်ကိုလုံးနိုင်နေရရဲ့မှန်တယ်များကိုကိုလုံးပြီးတော့မြပြီးတော့ညီမလိုမျိုးကိုကဒီယောဂတဲ့ရေကိုလည်းစိတ်ချမကြဘူးပြောချင်တယ်ဗောနော
်ဒိုးအတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နောက်တစ်ပတ်မှာထုံးလွှင့်မယ်ဒိုးအတန်ပေါ့ဒ်ကတ်ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
HIV ပိုးကူးခံရသူတွေခွဲခြားဆက်ဆံနေရဆဲဖြစ်တာကို Frontier မြန်မာကပြောပြခဲ့တာပါအခုတော့ဒုအတန်အစီအစဉ်မှာ sorry ကတော့ democracy လွတ်ခွင့်နဲ့ခပြိုင်ကဘာစီစဉ်မှာစစ်ပွဲနဲ့ခေါင်းဆောင်မှုကြောင်းပြောထားပါတယ်စစ်ကောင်စီတန်တဲ့တိုင်းသားတပ်တွေ energy ကြီးချက်တဲ့ PDF တပ်တွေကြာခေါင်းဆောင်မှုပိုင်းပါရီကွာပါလေ American အငြိမ်းစားဒုက္ခမှုကြီးပမခဒေါက်တာမီမီဝင်းဘတ်ကိုမေးထားတဲ့ဥတ္တမောင်တန်ပြောပြပေးပါဦးခင်ဗျာ
ဒီမိုကရေစီလှုပ်ရှားမှုပါဝင်ပဲလှုပ်ရှားမှုမှာပဲဖြစ်ဖြစ်ခေါင်းဆောင်မှုကခီးပောက်တာကိုအဆုံးဖြတ်ပေးပါတယ်ပဋိပက္ခတွေမှာဆိုရင်ပါဝင်တဲ့ဘက်တွေရဲ့ခေါင်းဆောင်မှုတွေကပဋိပက္ခကိုပုံဖော်ပေးကြပါတယ်ဒီပတ်စစ်ပွဲတွေနဲ့ခေါင်းဆောင်မှုအကြောင်းဆွေးနွေးပေးဖို့ကျွန်တော်ထပ်မံဖိတ်ခေါ်ထားသူကတော့ American စစ်တပ်ကငြိမ်းစားဒုတိယဘုံဘုံကြီးလိုက်ဖြစ်အဖွဲ့စည်းရေးရနဲ့အဖွဲ့စည်းဆိုင်ရာအပြုမှုတွေရဲ့အမခါလေးဖြစ်တဲ့ဒေါက်တာဒေါ်မီမီဝင်းဘတ်ဖြစ်ပါတယ်မင်္ဂလာပါဆရာမကြီ
းမင်္ဂလာပါရှင
်ဟုတ်ကဲ့ဆရာမမြန်မာစစ်တပ်နဲ့ဒီညီနောင်တုံးပွဲနဲ့တိုက်ပွဲတွေဖြစ်ကြတဲ့အခါမှာဆိုလို့ရှိရင်လည်းလောက်ကိုင်းကျသွားတာကျွန်တော်နောက်ဆုံးတွေ့ရပဲလောက်ကိုင်းမှာဆိုလို့ရှိရင်ဘုံမှုချုပ်6အောင်တောင်ရှိနေတာကိုလည်းတွေ့ရပါတယ်ဆိုတော့ဒီလိုဖြစ်ရတွေကနေမြန်မာစစ်တပ်ရဲ့ခေါင်းဆောင်မှုအခြေအနေကိုကျွန်တော်တို့ရှုမြင်လို့ရပါသလားတော်မီမီဝင်းပါဘလူများမြန်မာပဲခင်ဗျာ
โอเคရှင်အာကျွန်မပထမတော့အာကျွန်မ disclaimer လေးပြောရစေဟု
တ်ကဲ့
ကျွန်မဒီနေ့ပြောသွားတဲ့အာသုံးသက်ချက်တရားပုံကုတ်တရားအနေနဲ့ပြောတာပါဘယ်အဖွဲ့ကိုမှကုစားပြုပြောတာမဟုတ်ပါဘူးလို့ပြောချင်ပါတယ်အာဒီ leader တယောက်က effective ဖြစ်ဖို့အတွက်ပေါ့နော်ထိရောက်ပြီးတော့ဗကောင်းဆောင်နိုင်ဖို့အတွက်ကကျွန်မတို့ဗာလဲလေလာတာ3ချက်ပါ3ချက်သူတို့မှာ3ချက်ရှိရတယ်အဲ့ဒီ3အဲ့ဒီတစ်ခုကကြတော့ benevolence ဆိုတော့စေတနာပေါ့နော်စေတနာရှိရမယ်နောက်တစ်ခုကြတော့ competence သူတို့တွေက competence ဆိုလို့ရှင
်လုံရေကန်ကြီ
းလုံရေကန်ကြီးလုံတက်ကန်တက်ရ right and then နောက်ဆုံးတစ်ခုကြတော့ integrity ဆိုတာရိုးသားပေါ့နော
်ချောင်းပါရမယ
်ဟုတ်ကဲ့အဲ့ဒီဥစ္စာရှိတော့မှာဆိုအဲ့ဒီဥစ္စာကိုပြန်ပြီးတော့အသုံးချပြီးတော့အခုရှိနေတဲ့စစ်ခေါင်းဆောင်တွေကိုပြန်ပြီးတော့တိုင်းတာလိုက်လို့ရှင်သူတို့မှာအလုံးမရှိဘူးအာ competence ကနေပါစမယ်
competence လောက်ကြီးကြီးပေါ့
ဟုတ်ကဲ့
လောက်ကြီးကြီးဟုတ်ကဲ
့အဲ့ဒီဥစ္စာကိုပြန်ပြီးတော့စကြည့်လိုက်သူတို့ကစစ်တပ်ကဆိုတော့အနည်းဆုံးစစ်တိုက်ဖို့အတွက်ကဒီ military strategy ပေါ့နော် view ဟာနဲ့ပတ်သက်ပြီးတော့သူတို့ကလုံနိုင်ကြနိုင်ရမယ်ကျွန်မအစတည်းကပြောတယ်မြန်မာကအစတွေကဒီဟာမြန်မာတယ်ဒီဥစ္စာဒီပြဿနာက political ပြဿနာเนาะနိုင်ငံရေးပြဿနာကိုစစ်ဒီဟာနဲ့ပြန်ပြီးဖြေရှင်းတယ်အဲ့ဒီကမာတယ်လို့ကျွန်မပြောအဲ့ဒီဥစ္စာဘာကြောင့်လဲဆိုတော့ तू ကစစ်မတိုက်တက်လို့ तू ကအကြမ်းဖက်လုပ်တတ်တယ်ဒါပေမဲ့တကယ်စစ်တိုက်တဲ့အခါမှာစစ်မတိုက်တက်ဘူးအဲ့ဒါကြောင့်မလို့ तू မှာ competence မရှိတဲ့အခါကျတော့ तू ကိုလူတွေကမယုံကြည်တော့ဘူးဟိုခေါင်းဆောင်အကောင့်အနေနဲ့ပေါ့နော်မလိုက်နာတော့နောက်ပြီးတော့ integrity ခုနပြောတဲ့ယူသားမှုအဲ့ဒီမှာလေသူမိသားစုကဒီလက်စားတာတွေအားလုံးတွေသူမိသားစုကောင်းဖို့အတွက်ပဲသူရည်သွားတယ်အဲ့ဒီဥစ္စာတွေကလည်းဒီခေါင်းဆောင်မှုနဲ့ပတ်သက်ပြီးတော့ထိခိုက်စေရဲ့နောက်ဆုံးကြတော့စေတနာနော် benevolence လူတိုင်းကသိတယ်သူလူတွေစီမှာစေတနာမရှိသူ့ရဲ့ဝန်ထမ်းပါလေစစ်သားတွေတောင်မှသူစေတနာမရှိဘူးသူစစ်ဘော်တွေတောင်မှ rank သူတို့အောက်က rank နဲလို့ရှိလို့ရှင်သူတို့အဲစေတနာမရှိဆိုလူတိုင်းသိတယ်အဲ့ဒီဥစ္စာလည်းအများအားဒီ internet မှာအခုပြန်ကြည့်လိုက်လို့ရှိရင်စစ်သားဟောင်းနေစစ်ဘော်ဟောင်းနေကအဲ့ဒီအတိုင်းပြောနေကြတယ် right
ဟုတ်ကဲ့ဆိုတော့ပဋိပက္ခရဲ့ဘက်တွေကိုကြည့်လိုက်လို့ရှိရင်တစ်ဖက်မှာတော့စစ်တပ်ရှိပဲတစ်ဖက်မှာတော့ကျွန်တော်တို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရှိတယ်ပေါ့နော်ဆိုတော့NUG အပါဝင်ဒီလက်နက်ကိုင်ပဋိပက္ခမှာပါဝင်နေတဲ့အဖွဲ့တွေရဲ့ခေါင်းဆောင်မှုအားသာချက်တွေပြောပါဆိုရင်တော့ဆရာမဘယ်ချက်တွေပြောမလဲ
။
တို့မှာအားသာချက်ကိုရှိတယ
်။ဟုတ်ကဲ့ရှိပါတယ်။တို့အားသာချက်တွေရှိနေလို့ပဲဒီအခုအချိန်မှာအများကြီးအောင်မြင်တယ်လို့ပြောလို့ရတယ်။အာဒီဘက်မှာအတခုအရေးကြီးဆုံးတစ်ခုကတော့တို့ဒီမှာစေတနာပေါ့နော်။အခုကတို့မှာ commitment နဲ့စေတနာဆိုတာ ကိုအကျိုးတွေမကပေါ့နော်ဒီတိုင်းပြည်အကျိုးအတွက်ပြည်သူလူထုရဲ့အကျိုးအတွက်အများကြီးအနစ်နာခံပြီးတော့ဒီဥစ္စာပါဝင်တဲ့လူတွေအများကြီးရှိတိုင်းရင်းသားတွေလည်းအဲ့တိုင်းပဲသူတို့သိတယ်တချို့တွေဆိုလို့ရှိရင်ဒီ sacrifice လုပ်ပြီးတော့ပေါ့နော်ဒီဥစ္စာပါဝင်လာတာတွေတွေ့ရတယ်ဆိုတော့အဲ့ဒီကျွန်မခုနပြောတဲ့စေတနာ benevolence ကအများကြီးရှိတယ်အဲ့ကြောင့်မလို့လည်းပြည်သူလူထုကနော်ဒီ group တွေကိုအများကြီး support ဖြစ်တယ်သူတို့နောက်ကိုလိုက်တယ်သူတို့ကို
ဟိုနေ
yeah ထောက်ခံနေ right right တချို့ဒီတချို့ဟိုဒီအခုချိန်မှာတချို့တွေမှာနည်းနည်းပါးပါးအားနည်းလေးတွေရှိတယ်ဒါပေမဲ့အားနည်းချက်တွေကိုလူတွေကဒီစေတနာရှိတဲ့အခါကျတော့ဒီဥစ္စာအများကြီးခွင့်လွှတ်ပေးတာရှိတယ
်ဟုတ်ဆရာမဒီကျွန်တော်ဆရာမခုနပြောသွားတဲ့အခြားနှစ်ချက်နဲ့ကြည့်မယ်ဆိုရင်ပေါ့
အခုချိန်မှာဒီဟိုနင်းဘက်ကပေါ့နော်အာတော်လန်ရေးဘက်ကတော်တော်များများအခက်အခဲတွေရှိရှာတယ်ဒါဆို NGP ဘက်ကလူတွေဆိုလို့ရှင်လဲသူတို့မှာသူတို့အနေရေးစားရေးထိုင်ရေးသူတို့အတွက်မလွယ်ကြဘူးတချို့တွေဆိုပြေးရလွှားရနဲ့အဲ့ဒီဥစ္စာသူတို့ဒီဥစ္စာကိုအုပ်ချုပ်နေရတယ်အာနဲ့တိုင်းရင်းသားဘက်ကလည်းအလားတူပဲအာတော်တော်များများအခက်အခဲရှိတယ်ဒါပေမဲ့သူတို့အခုအချိန်မှာဒီအောင်မြင်မှုတွေဖြည်းဖြည်းဖြည်းဖြည်းနဲ့ပြနိုင်တာကဒါသူတို့ရဲ့ competence နော်လုတ်နီးကင်တွေကလုတ်တက်ကင်တက်လို့ဆိုပြီးတော့လူတွေကခံယူတာ誒အဲ့ဒီဥစ္စာလဲမှန်တဖက်ကကြတော့လဲစစ်တက်ကအရန်ဆိုးလွန်းလို့ပေါ့နော်မဖြစ်ဒီဘက်ကဒါမဲ့လဲသူတို့ဒီလောက်ဒီဘက်ကလုတ်နိုင်တယ်အများသောအားဖြင့်ဒီပူပေါင်းဆောင်ရွက်ရေးပူပေါင်းဆောင်ရွက်တာအခုမှဆိုရှင်အခုတည်းကအများကြီးရှိတယ်နော်အဖွဲ့တွေကအများကြီးအဲ့အဖွဲ့တွေအားလုံးကိုတခါတည်းပူးပေါင်းဆောင်ရွက်ဖို့လုပ်တဲ့ဆိုတာလွယ်တာမဟုတ်ဘူးနောက်ပြီးတော့စစ်တပ်ကလည်းသူ့ဘာအစတွေကတသက်လုံးဒီဥစ္စာတမင်ကကွဲပြားအောင်ဒီ misinformation တွေအုံနောက်ထည့်ထည့်တာအဲ့ဒီဥစ္စာတွေကြော်လွားပြီးတော့ပူးပေါင်းဆောင်ရွက်တယ်ဆိုတာလွယ်တာမဟုတ်ဘူးအဲ့ဒီဥစ္စာကိုအခုဒီလောက်တောင်မှပူးပေါင်းဆောင်ရွက်နိုင်တယ်ဆိုတာအနေနဲ့ competence ပေါ့နော်ဒီလုံနိုင်ကလုံရေးကံရအများကြီးကောင်းတယ်လို့ပြောလို့ရတယ်။အဲနောက်တစ်ခုကြတော့ဟိုကျွန်မခုနပြောတာ integrity ပေါ့နော် integrity ယူသားမှု
ဘယ်လိုလဲ
အချို့တွေဆိုလို့ရှိရင်အရင်တော့ဆိုပမောက်ကနောက်အခုကြတော့ဟိုနေပါလေထမင်းချက်ဟင်းချက်လိုက်လုပ်ပေးတယ်အဲ့လိုမျိုးတွေပေါ့နော်အဲ့လိုမျိုးတွေစွန့်ခွာပြီးတော့သူတို့လုပ်တယ်ဆိုတော့အဲ့ဒါသူတို့မှာယူသားမှုဒီဥစ္စာဒီစနစ်ကြီးကိုဒီမကောင်းတဲ့စနစ်ကိုကျသွားအောင်အတွက်သူတို့ sacrifice လုပ်ထားတဲ့အတွက်ကြောင့်မလို့ဒီယူသားမှုနဲ့စေတနာနဲ့အဲ့ဒီဥစ္စာပေါင်းပြီးတော့ရှိတယ်လို့ပြောလို့ရတယ
်ခုနစမနည်းနည်းပြောသွားတယ်အာနေချက်ပေါ့နော်ကျွန်တော်အဲ့ဒီအာနေချက်တွေနည်းနည်းပြန်ခေါက်ချင်ပါဒီဖွဲ့တွေရဲ့အာနေချက်ကိုပြောပါဆိုရင်တော့စမဘယ်ချက်ကိုထောက်ပြချင်ပါ
အာနေချက်ကတော့ကျွန်မတခုအများကြီးတွေ့တာ communication is a guy သူတို့ဒီဟိုအမြဲတမ်းတယောက်နဲ့ပူးပေါင်းဆောင်ရွက်ဖို့ဒီဆက်သွယ်ရေးပေါ့နော်ဆက်သွယ်ရေ
းဆက်သွယ်ရေး
လုပ်တဲ့အခါမှာတခါလေကြလို့ရှိရင်သူတို့အဲ့ဒီဥစ္စာတခါကြရင်အများကြီး too much တခါလေကြရင် not enough ဆိုတော့တခါကြအများကြီးပို့လိုရာရဲ့ပို့တယ်တခါလေကြရင်လို့တော့မရဘူးမလောက်မငါအဲ့လိုမျိုးတွေလုပ်တာပေါ့နော်ပြီးတော့ communication ပြောတဲ့အခါမှာသူတို့ဟို strategic ဒါတော့နည်းနည်းလေး tactical ဆန်တာပေါ့နော် strategic communication ဆိုပြီးတော့ကျမတို့မှာရှိတယ်ပြောတဲ့ဥစ္စာ consistent you know အများအား consistent ရှိနေရမယ
်တမန်ရဖြစ်ရမယ
်ဟုတ်ကဲ့ consistent ရှိရမယ်အများအားခဏဟိုဗာလဲ systematic ပေါ့နော်systematic ဖြစ်ဖို့လိုအပ်တယ်အဲ့ဒီဥစ္စာမရှိတဲ့အခါကျတော့တယောက်နဲ့တယောက်နဲ့ဟိုနေပါလဲအထင်မှားတာတွေရှိတတ်တယ်เนาะတယောက်နဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်ကိုဒီဥစ္စာ barrier
တယောက်နဲ့တယောက်အထင်မြင်မှားလာတဲ့အခါကျတော့အဲ့ဒါကိုပြန်ဖြေရှင်းဖို့ကအခက်အခဲရှိနေကြတာပေါ့เนา
ะပို့ပြီးတော့ခက်ခဲလာတာပေါ့ဟုတ်တယ်အဲ့ဒီဥစ္စာတစ်ခုနောက်ထပ်အလုပ်တိုးလာတာပေါ့
leaders
learning ဖြစ်တဲ့အခါကျတော့ so ဒီမှာပြောပြတာ data communication leaders effective leaders are like good communicators လို့အမြဲတမ်းပြောရတယ်။ဘာလို့ဆိုတော့လူတွေနားလည်အောင်ရှင်းရှင်းလင်းလင်းနဲ့တူတူတုတ်တုတ်ပြောတတ်တာအရန်အရေးကြီးတယ်။နောက်ပြောလဲပြောတဲ့အခါမှာအမြဲတမ်းကိုအရှိရနဲ့အရှိနောက်ကလိုက်ပြီးတော့လိုက်နေရမယ်။ကိုအရှိရတမျိုးပြောနောက်ကနောက်ပြောကိုပြောတဲ့ဥစ္စာနဲ့ကိုလုပ်တဲ့ဥစ္စာနဲ့လည်းကိုက်နေရမယ်။ right So any usaya ye ye. Ah, so a good name are my communication nepa that be through threatening it, on it, it'll be. Damn it, Yosa, a good ni now thumbwegaro. Communication nepa that be yame dojai. Demand through a communication or yanjai de.
Okay, so ma. Jesu mi ai te mare.
Okay, shit, Jesu ba.
Okay. Who should he walk at you at all? Make a set of a. Nisa to get a woman to the kid. Omohale kide, dog, mini, went back to my head. Tell them all.
စစ်ပွဲနဲ့ကောက်စားမှုကြောင့်ဒေါက်တာတော်မီဝင်းဘတ်ကိုမေးပြီးဥတ္တမောင်တန်းပြပြခဲ့တာပါမကြာခင်နောက်ပတ်စဉ်ကဏ္ဍလေးဖြစ်တဲ့အာရှနိုင်ငံရဲ့လေယာစီးပွားနဲ့ဥရုယာတီစီစဉ်တွေဆက်တိုက်လာဖို့ရှိပါသေးတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာဖီယိုအမေရိကန်တန်ရဲ့စနေညအစီအစဉ်တွေကိုညစင်နိုင်အထိဆက်ပြီးတော့တက်ရိုက်ထုတ်လွှင့်ပေးနေပါတယ်မကြာခင်ထုတ်လွှင့်ပေးမဲ့ဒုတိယနိုင်ဝဘိုင်းကန်အစီအစဉ်မှာတော့စနေညတိုင်းပြောပြပေးနေကြနောက်ပတ်စဉ်ကဏ္ဍတွေကလေယာစီးပွားနဲ့ဥရုယာတီအစီအစဉ်မတိုင်ခင်အာရှနိုင်ငံရေးပထမပါထိုင်ဝမ်နဲ့ဘင်္ဂလားဒေ့ရွေးကောက်ပွဲတွေနဲ့မြန်မာမှာတရု စနေနေ့ကျင်းပခဲ့ပါတယ်ဒီနေ့ပါထိုင်ဝမ်ကိုတရုတ်ကသူပိုင်လို့ကြွေးကြော်ထားပေမဲ့ထိုင်ဝမ်ပြည်သူအများစုကတော့သူတို့ကိုသူတို့ထိုင်ဝမ်သားလို့ပဲယူဆကြပါတယ်ဘင်္ဂလားဒေ့ရွှေကောက်ပွဲမှာတော့ဝန်ကြီးချုပ်ရှိတ်ခါစီနာရဲ့ပါတီကပဲစတုထအခြေမြောက်ဆက်နိုင်လိုက်ပြန်ပါတယ်ဘင်္ဂလားဒေ့ရှ်အတိုက်ခံတွေကတော့ကန့်ကွက်နေပြီးဒီမိုကရေစီအကြက်အတဲဆိုင်နေပြီလို့လည်းပြောပါတယ်မြန်မာမှာတော့အဖြစ်ခက်ရစေတရုတ်ကဂျာဝန်ဆောင်ရွက်ပေးခဲ့တယ်လို့တရုတ်အစိုးရကပြောပါတယ်ကိုစော်မိုးကျော်စူစီပြောပြပေးပါအောင်ခင်ဗျာ
ထိုင်ဝမ်မှာတမရရွေးကောက်ပွဲကို January 13ရက်နေ့စနေနေ့မှာကျင်းပပါတယ်အဓိကဝင်ရောက်ရှင်ပြိုင်သူတွေကတော့လက်ရှိအာဏာရပါတီတိုးတက်သောဒီမိုကရက်ပါတီ DPP ရဲ့ကိုယ်စားလှယ်ဒုတိယသမ္မတလိုက်ချန်တီအဓိကအတိုက်ခံကွန်မန်ဒန်ကိုယ်စားလှယ်ဟိုယိုဟီနဲ့ထိုင်ဝမ်ပီပယ်ပါတီကကိုဝန်ဂျီတို့ဖြစ်ပါတယ်လက်ရှိအာဏာရ DPP ရဲ့ကိုယ်စားလှယ်လိုက်ချန်တီဟာအမေရိကန်ဟာဗတ်တက္ကသိုလ်ဆင်းဖြစ်ပြီးထိုင်ဝမ်လွတ်လပ်ရေးလိုလားသူအဖြစ်သတ်မှတ်ခံထားရပါတယ်ထိုင်ဝမ်အနေနဲ့လွတ်လပ်တဲ့နိုင်ငံအဖြစ်ကြိုးပမ်းပါကိုတရုတ်ကဆိုရိမ်နေပါတယ်တရုတ်ကဒီရွေးကောက်ပွဲမှာလွတ်လပ်ရေးလိုလားတယ်လို့သတ်မှတ်ခံထားရတဲ့ DPP အနိုင်မရရေးဖိအားပေးတာတွေချိန်ချောက်တာတွေလုပ်ခဲ့ပါတယ်။တရုတ်ကထိုင်ဝမ်ကိုသူပိုင်လို့ကြွေးကြော်နေပေမဲ့ထိုင်ဝမ်ကျွန်းသားအများစုကတော့သူတို့ကိုသူတို့တရုတ်လို့မယူဆပဲထိုင်ဝမ်လို့သာယူဆပါတယ်။ထိုင်ဝမ်ချန်ချီအမျိုးသားတက္ကသိုလ်က2023ခုနှစ်ဇန်နဝါရီလစစ်တမ်းတွေအရထိုင်ဝမ်ပြည်သူ63ရာခိုင်နှုန်းနီးပါးကကိုယ့်ကိုယ်ကိုထိုင်ဝမ်လို့ယူဆပြီး30ရာခိုင်နှုန်းလောက်ကထိုင်ဝမ်နဲ့တရုတ်နှစ်မျိုးလုံးဖြစ်တယ်လို့ခံယူပါတယ်။နှစ်တက်သမ5ရာခိုင်နှုန်းပဲသူတို့ကိုသူတို့တရုတ်လို့ခံယူတယ်လို့ဖော်ပြထားပါတယ်။ခေတ်သစ်သမိုင်းမှာထိုင်ဝမ်ကျွန်းဟာတရုတ်ပြည်မကြီးအစိုးရအောက်မရောက်ခဲ့ဘူးပါဘူး။တရုတ်ပြည်ချင်းမင်းဆက်လက်ထက်18ရာစုအထိထိုင်ဝမ်ကျွန်းဟာတရုတ်လက်အောက်မှာရှိခဲ့ပေမဲ့တရုတ်ကဂျပန်ကိုဆစ်ရှုံးပြီး1895ခုနှစ်မှာထိုင်ဝမ်ကျွန်းဟာဂျပန်ပိုင်ဖြစ်ခဲ့ပါတယ်။1945ခုနှစ်ဒုတိယကမ္ဘာစစ်မှာဂျပန်ဆစ်ရှုံးတဲ့အခါထိုင်ဝမ်ကျွန်းဟာချန်ကေရှိတ်ဦးဆောင်တဲ့တရုတ်ကွန်မန်ဒန်အစိုးရလက်ထက်ပြန်ရောက်ခဲ့ပါတယ်။1949ခုနှစ်ကွန်မန်ဒန်မြမအခေါ်တရုတ်ဖြူတွေမော်စီတုံးဦးဆောင်တဲ့ကွန်မြူနစ်တွေကိုဆစ်ရှုံးတဲ့အခါထိုင်ဝမ်ကျွန်းကိုစုခွာပြီးတရုတ်သမ္မတနိုင်ငံအဖြစ်ဆက်လက်ရပ်တည်ခဲ့တာဖြစ်ပါတယ်။ထိုင်ဝမ်မှာကိုပိုင်ဘာသာစကားရှိတဲ့မူရင်းဌာနတိုင်းရင်းသားတွေလည်းအများအပြားရှိပါတယ်။ဒါကြောင့်ခေတ်သစ်သမိုင်းမှာထိုင်ဝမ်တွေဟာသူတို့ကိုသူတို့တရုတ်ဆိုတာထက်ထိုင်ဝမ်ဆိုတဲ့ဂုံအင်းလက္ခဏာကိုပိုပြီးထိတွေ့ခံယူကြတာဖြစ်ပါတယ်။အထူးသဖြင့်လူငယ်တွေအကြားမှာသူတို့ဟာထိုင်ဝမ်ဖြစ်တယ်လို့ယူဆကြပါတယ်။ဒါကြောင့်ထိုင်ဝမ်ကိုတခြားလွတ်လပ်တဲ့နိုင်ငံအဖြစ်ထူထောင်ဖို့လိုလားတဲ့ဥယျာဉ်ပိုများလာတယ်လို့ယူဆနိုင်ပါတယ်။တရုတ်ကတော့လိုအပ်ရင်အင်အားသုံးမယ်လို့ပြောထားပါတယ်။အမေရိကန်ပြည်ထောင်စုကတော့ထိုင်ဝမ်ရဲ့ဒီမိုကရေစီကိုအားပေးပါတယ်။ရွေးကောက်ပွဲပြပခြင်းအစင်းမြင့်အမေရိကန်အရာရှိဟောင်းနေပါဝင်တဲ့ unofficial အလို့သဘောကိုယ်စားလှယ်အဖွဲ့ကိုဆင်လွတ်မယ်လို့အမေရိကန်အစိုးရက January 10ရက်နေ့မှာကျင်းညာထားပါတယ်။အခုလိုအချိန်မှာပဲမြမအိန္ဒိချင်းဘင်္ဂလားဒေ့ချ်မှာ January 9ရက်နေ့ကရွေးကောက်ပွဲလုပ်ခဲ့ပြီးလက်ရှိဝန်ကြီးချုပ်ရှိတ်ဟာစီနာရဲ့အဝါမေလီပါတီပဲအနိုင်ရတဲ့အတွက်ရှိတ်ဟာစီနာဟာ၄ချိန်ဆက်တိုက်ဝန်ကြီးချုပ်ဖြစ်လာပြန်ပါတယ်။ခါလီဒါဇီယာဦးဆောင်တဲ့အတိုက်ခံဘင်္ဂလားဒေ့ချ်အမျိုးသားပါတီ BNP ကတော့ဒီအစိုးရကတရားမဝင်ဘူးလို့ပြောဆိုပါတယ်။ BNP ပါတီခေါင်းဆောင်တဦးဖြစ်တဲ့ဒေါက်တာအဗ်ဒူရယ်မိုယင်ခန်ကအခုလိုပြောပါတယ
်
ဒီအစိုးရကတရားမဝင်ပါဘူးသူတို့ဟာအကျူးရောင်ရွေးကောက်ပွဲကိုကျင်းပခဲ့တာပါရွေးကောက်ပွဲမှာပြည်သူအများအပြားဟာမဲမပြေးခဲ့ကြပါဘူးဒါဟာအကျူးရောင်ရွေးကောက်ပွဲနဲ့အစိုးရအဖြစ်အုပ်ချုပ်လို့မရဘူးဆိုတာကိုသူတို့ကသက်သေပြခဲ့တာပ
ါ BNP ပါတီကရွေးကောက်ပွဲကိုတပိတ်မှောက်ခဲ့ပါတယ်ရှိတ်ဟာစီနာကတော့ January 17ရက်နေ့ဝန်ကြီးချုပ်အဖြစ်ထပ်မံတန်းသက်စာကျင်းပခဲ့ပါတယ်ရွေးကောက်ပွဲမှာပါတီတစ်ခုဝင်မပါတာနဲ့ဒီမိုကရေစီမရှိဘူးလို့ပြောလို့မရဘူးလို့သူမကတုံ့ပြန်ထားပါတယ်။ဝန်ကြီးချုပ်ရှိတ်ဟာစီနာဟာအတိုက်အခံပါတီတွေနဲ့ခေါင်းဆောင်တွေကိုဖိနှိပ်တာဖမ်းဆီးတာထောင်ချတာရွေးကောက်ပွဲဝင်ခွင့်ပိတ်ပင်တာတွေလုပ်ခဲ့ပြီးဒီမိုကရေစီကိုချိမ့်ချောက်နေတယ်လို့ဆွတ်ဆွဲခံထားရပါတယ်။သူဝန်ကြီးချုပ်ဖြစ်လာတဲ့အပေါ်အမေရိကန်နဲ့ဗြိတိန်ကလည်းဝေဖန်ထားပြီးရွေးကောက်ပွဲဟာလွတ်လပ်တရားမျှတမှုမရှိဘူးလို့ပြောဆိုထားပါတယ်။အခုလိုအချိန်မှာပဲတရုတ်ရဲ့ဂျာဝင်စစ်ဆက်ပေးမှုနဲ့မြန်မာနိုင်ငံအရှေ့မြောက်ဒေသကတိုက်ပွဲတွေအပြစ်ရဖို့သဘောတူညီခဲ့တယ်လို့တရုတ်အစိုးရကပြောပါတယ်။ January 12ရက်နေ့ကတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမော်နင်ကအခုလိုပြောဆိုခဲ့ပါတယ
်
January 10ရက်နေ့နဲ့11ရက်နေ့တွေမှာတရုတ်ရဲ့ဂျာဝင်ဆောင်ရွက်မှုနဲ့ယူနန်ပြည်နယ်ကုမင်းမြို့မှာမဟာမိတ်တိုင်းရင်းသားလက်နက်ကိုင်သုံးဘွဲ့နဲ့မြန်မာစစ်တပ်တို့တွေ့ဆုံဆွေးနွေးခဲ့ကြပြီးတော့ချက်ချင်းအပြစ်ရဖို့နှစ်ဖက်စလုံးကသဘောတူခဲ့ကြပါတယ်။အငင်းပွားမှုနဲ့မပြည့်လည်မှုတွေကိုလည်းငင်းငင်းနဲ့နီးနဲ့ဆွေးနွေးဖြေရှင်းဖို့သဘောတူခဲ့ကြပါတယ
်။ဒါအပြင်မြန်မာနိုင်ငံမှာရှိတဲ့တရုတ်စီမံကိန်းတွေနဲ့နေဇတ်တလျှောက်နေထိုင်တဲ့တရုတ်လူမျိုးတွေရဲ့လုံခြုံရေးတွေကိုမထိခိုက်စေဖို့နှစ်ဖက်လုံးကကတိပြုခဲ့တယ်လို့လည်းပြောရေးဆိုခွင့်ရှိသူမော်နင်ကပြောပါတယ်။တဆန်ရအဖွဲ့တွေအနေနဲ့သဘောတူညီချက်တွေကိုဆက်လက်အကောင်အထည်ဖော်ပြီးငြိမ်းချမ်းရေးအတွက်ဆက်လက်လှုပ်ဆောင်ဖို့ကိုတရုတ်ကမျှော်လင့်တယ်လို့လည်းသူမကပြောဆိုခဲ့ပါတယ်။ထိုင်ဝမ်အရေးတောင်တရုတ်ပင်လယ်ပြင်အရေးတွေအပြင်အမေရိကန်နဲ့ပြိုင်ဆိုင်မှုတွေကြောင့်တင်းမာမှုတွေရှိနေချိန်တရုတ်ဟာအိန္ဒိယသမုဒ္ဒရာထွက်ပေါက်ကြောက်ဖြူရင်းနှက်စိတ်အပါအဝင်ယူနန်ရန်ကုန်ရထားလမ်းစီမံကိန်းကစလို့တရုတ်စီမံကိန်းတွေမြန်မာနိုင်ငံမှာအကောင်အထည်ဖော်နိုင်ဖို့အတွက်တရုတ်ဟာမြန်မာနိုင်ငံတည်ငြိမ်ရေးကိုအာတွန်လှုပ်ဆောင်နေတယ်လို့သုံးသတ်တာတွေလည်းရှိကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာပြောပြလိုက်ပါမယ
်။ထိုင်ဝမ်နဲ့ဘင်္ဂလားဒေ့ရွှေကောက်ပွဲတွေနဲ့မြန်မာမှာတရုတ်ဂျာဝန်လာတာကိုကုစော်မှုကျော်ပြောပြတဲ့အာရှနိုင်ငံရေးအစီအစဉ်မှာနားဆင်ကြည့်ရှုခဲ့ကြရတာပါ။အခုတော့လေယာစီပွားပတ်စင်ကဏ္ဍပါရှမ်းမြောက်တိုက်ပွဲတွေကြောင့်စိုက်ပျိုးကုန်ပါပို့တဲ့တရုတ်နယ်စပ်ကုန်သွယ်ရေးအကြီးကျယ်ထိခိုက်တာအပအဝင်ကိုပြောထားပါတယ်။တိုက်ပွဲတွေပြင်းထန်ခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာနေဆက်ကုန်သွယ်ရေးစုံကြီးတွေရန်နာထားရပြီးလမ်းပန်းဆက်သွယ်ရေးလည်းပြတ်တောက်နေရတယ်လို့တရုတ်မြန်မာနေဆက်ကုန်သွယ်ရေးကလည်း၈လတာအတွင်းအမေရိကန်ဒေါ်လာသန်း150အထိချဆင်းသွားခဲ့ပါတယ်။ဒီသတင်းတွေပြင်တစ်ပတ်အတွင်းလေယာထွက်ကုန်တည်နှံတွေဈေးတက်ကြဘလို့ရှိပါလဲ။လေယာစီးပွားသတင်းတွေကိုစူးစီးပြီး Pharma Times Media အဖွဲ့ကပြောပြပေးပါအောင်ခင်ဗျာ။
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လင်းချက်မြင်ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမီစပယ်ကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးကဏ္ဍမှာအမေရိကန်ဒေါ်လာတန်150နီးပါးရော့ကျသွားတယ်ဆိုတဲ့သတင်းနဲ့စကြင်ပါတယ်2023-2024ဘဏ္ဍာနှစ်ရဲ့၈လတာကာလအတွင်းမှာတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးကအမေရိကန်ဒေါ်လာတန်150နီးပါးရောကျသွားတယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနစီရင်တွေမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့2020-2023ဘဏ္ဍာနှစ်၈လအတွင်းမှာတရုတ်မြန်မာနယ်စပ်ပို့ကုန်ကဏ္ဍကနေအမေရိကန်ဒေါ်လာ 1.8 ဘီလီယံကျော်ရရှိခဲ့ပြီးအခုဘဏ္ဍာနှစ်၈လအတွင်းမှာတော့တရုတ်မြန်မာနယ်စပ်ပို့ကုန်ကဏ္ဍမှာအမေရိကန်ဒေါ်လာ 1.5 ဘီလီယံကျော်သာရရှိခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့2022ခုနှစ်အောက်တိုဘာလကစလို့လက်ရှိအချိန်ထိရှမ်းပြည်နယ်မြောက်ပိုင်းမှာ မြို့သိမ်းတိုက်ပွဲကြီးတွေဖြစ်ပွားနေတာကြောင့်မူဆယ်တရငါးမိုင်အပါအဝင်နေဆက်ကုံသွယ်ရေးစုံကြီးတွေရနာထားရပြီးလမ်းမဆက်သွယ်ရေးပြတ်တောက်မှုတွေလည်းဖြစ်ပေါ်နေတယ်လို့မူဆယ်တရငါးမိုင်နေဆက်ပုတ်ကုံလုပ်ငန်းရှင်တအူးကပြောပါတယ်တရုတ်မြန်မာနေဆက်ကုံသွယ်ရေးမှာအဓိကအရေးပါတဲ့မူဆယ်တရငါးမိုင်ကျင်းစန်းကြော့ဂိတ်ရှင်းရွှေဟော်ကျူကုတ်ပန်ဆန်းဂိတ်မွန်ဂိုနေဆက်ဂိတ်ပေါက်တွေအားလုံးပြီးခဲ့တဲ့အောက်တိုဘာ28ရက်ကနေအခုနှစ် January 10ရက်နေ့အထိကုံသွယ်မှုရပ်တန့်နေတာဖြစ်ပါတယ
်အလူဝယမှုနဲ့ပါလာတဲ့အတွက်ဇီနုံမြတ်တက်နေပါတယ်အခုနှစ်မှာပြင်းလဲဆိုင်ပြူနိုင်တဲ့မြို့အလူအပါဝင်ဈေးကွက်တွေကိုအလူဝယမှုနဲ့ပါလာတဲ့အတွက်ဇီနုံမြတ်တက်လာတာဖြစ်တယ်လို့တုံသူတွေနဲ့အလူပွဲရဲ့လုပ်ငန်းရှင်တွေကပြောပါတယ်မြန်မာနိုင်ငံကအလူတွေကိုရှမ်းပြည်နယ်မှာအများဆုံးစိုက်ပျိုးကြပြီးဒီဇင်ဘာလနဲ့ဇန်နဝါရီလတို့မှာစိုက်ပျိုးကြတာဖြစ်ပါတယ်။လက်ရှိမှာရှမ်းပြည်နယ်အတွင်းကတိုက်ပွဲတွေကြောင့်တရုတ်ငွေစင်လန်းချောင်းတွေပိတ်ထားရတဲ့အတွက်တရုတ်ဘက်ကဝေရောက်နေတဲ့မျိုးအလူအပါအဝင်အလူမျိုးစားအလုံးဈေးနှုန်းမြင့်တက်နေတာဖြစ်တယ်လို့ရှမ်းပြည်နယ်နောင်တရမြို့နယ်ကအလူစိုက်တောင်သူတို့ကပြောပါတယ်။အရင်ကဈေးကွက်တွေမှာမျိုးအလူတစ်ပိတ်တာကို2000ကျပ်လောက်ပေါက်စီရှိရကနေလက်ရှိမှာတော့အမျိုးအစားလိုက်အာလူတပိတ်တာကို3500ကနေ4000ကျပ်လောက်ထိဈေးမြင့်တက်လာတာကိုတွေ့ရပါတယ်။ရန်ကုန်ပြည်နယ်ကုန်စည်တိုင်းမှာသရုပ်အာလူကတပိတ်တာကို2900ကနေ2900ကျပ်လောက်ပေါက်စီရှိနေပြီးရှမ်းပြည်နယ်အောင်ပန်းစည်းကွက်မှာတော့အာလူအမျိုးအစားလိုက်တပိတ်တာကို1300ကနေ4000ကျပ်လောက်ထိပေါက်စီရှိနေရဖြစ်ပါတယ်။လက်လုံးမှာတော့ရှမ်းပြည်နယ်ကအာလူကိုရေသွေးစိုက်မြူလို့ရတဲ့ဒေသတွေမှာစက်တုံစီဝင်ရတဲ့အခက်အခဲတွေရှိနေသလိုကုန်တေးပို့ဆောင်ရေးစရိတ်တွေလည်းမြင့်တက်နေတယ်လို့ရှမ်းပြည်နယ်အောင်ပန်းမြို့နယ်ကအာလူစိုက်မြူရောင်းချသူတဦးကပြောပါတယ
်အိန္ဒိယကိုထောက်ပံ့သည့်တန်ချိန်တစ်ထောင်ခန့်တင်ပို့နိုင်ဖို့သဘောတူထားပေမဲ့တင်ပို့နိုင်ခြင်းမရှိတော့ဘူးလို့ကုန်တယ်တွေကပြောဆိုထားပါတယ်အခုနှစ်ထောက်ပံ့သည့်ရာသီမှာအိန္ဒိယဈေးကွက်ကိုမြမထောက်ပံ့သည့်တန်ချိန်တစ်ထောင်လောက်တင်ပို့နိုင်ဖို့သဘောတူစာချုပ်ချုပ်ဆိုထားပေမဲ့အကြောင်းမျိုးမျိုးကြောင့်တင်ပို့နိုင်ခြင်းမရှိတော့ဘူးလို့မြန်မာနိုင်ငံထောက်ပံ့သည့်စိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းကထုတ်ဖော်ပြောဆိုလာပါတယ်ထောက်ပံ့သည့်ကိုပင်လယ်ရေကြောင်းကတဆင့်အိန္ဒိယနိုင်ငံကိုတင်ပို့ဖို့ပြင်ဆင်ခဲ့ပေမဲ့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံခြားငွေလဲနှုန်းကွာဟမှုပြဿနာအပါအဝင်အသီးအရည်အသွေးမပြည့်မီတဲ့အခက်အခဲတွေကြောင့်တင်ပို့မှုမလုပ်နိုင်တာလို့မြန်မာနိုင်ငံထောက်ပံ့သည့်စိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းအတွင်းရမှုဥကြောဆိုးမင်းကပြောပါတယ
်။မြန်မာကိုကန်တောင်လို့ကျွန်တော်စာချုပ်ချုပ်ထားတယ်လေ။အဲ့ဒါကိုမတင်ဖို့နိုင်ဘူး။အကြောင်းမျိုးကြောင့်ပေါ့ဗျာ။ကျွန်တော်တို့ကျွန်တော်တို့ထောက်ပတ်တည်းအရေးကြီးပိုင်းနဲ့ဆိုင်တာပေါ့။အကုန်လုံးနဲ့ဆက်ဆိုင်သွားအောင်အကြောင်းကိုပို့နိုင်ပြဒီနဲ့သွားပြကြဝိုက်တယ်။ချီရတော့ရေချောင်းကနေပေါ့နော်။ဆက်မပြေဘူးပေါ့နော်။ကျောင်းရင်းကကြတော့ကျွန်တော်တို့ကဒီမြန်မာလုံးကြီးကမငြိမ်းတဲ့အတွက်ပေါ့နော်။ကျွန်တော်တက်ချက်လို့မရဘူး။အဲအကြောင်းကျွန်တော်တို့တခြားအချင်းတွေလက်ပါတော့ပေါ့နော်။အဲအကြောင်းကျွန်တော်တို့ခုလက်ရှိရတော့ဒီနှစ်ခုကကျွန်တော်ဆိုင်းငံ့လိုက်တယ်ဗျ။တောင်းဆိုပါတယ်။တန်တဆောင်လေးတောင်းဆိုတယ်။ဒါပေမဲ့ကျွန်တော်မပို့နိုင်ခဲ့ဘူးပေါ့
။အိန္ဒိယကိုထောက်ပံ့သည့်တင်ပို့နိုင်ဖို့အတွက်စာချုပ်မှာချုပ်ဆိုထားတဲ့ဈေးနှုန်းကရန်ကုန်စိုက်ကန်းအရောက်ထောက်ပံ့သည့်တကီလိုကိုအနိုင်ဆုံးဈေးအမေရိကန်ဒေါ်လာ2ဒေါ်လာနှုန်းနဲ့စာချုပ်ချုပ်ဆိုခဲ့တာဖြစ်ပါတယ်။ကုန်တယ်ရင်းအနေနဲ့အရောင်းဝယ်စာချုပ်ကိုနားလည်မှုစာချုပ်လော MOU အနေနဲ့ချုပ်ဆိုခဲ့တာဖြစ်တဲ့အတွက်စာချုပ်ပြက်ပြဲသွားလို့ရောက်ကြေးပေးရတာမရှိပေမဲ့တောင်သူတွေအတွက်ဈေးကောင်းရရှိမဲ့အခြေအနေကနေလွဲချော်ခဲ့ရတယ်လို့ကုန်တယ်တွေကသုံးသပ်ကြပါတယ်။
ကျွန်တော်တို့အစားရင်းကပြောထားတယ်စရောင်းနိုင်ငံဥပဒေမငြိမ်ဘူးပေါ့နော်။ဒီအနေနဲ့မငြိမ်ဘူးကျွန်တော်တို့အကြောင်းအရှင်းပဲချုပ်ထားပါတယ်ခင်ဗျ။မပို့နိုင်ဘူးဆိုရင်လည်းကျွန်တော်တို့စာချုပ်ကိုဟုတ်ပြီလာနောက်ဆုံးပေါ့ဆိုကျွန်တော်တို့အကြောင်းပြန်ပေးရပါတယ်ဘုရားငါတော်လာတော့အနည်းဆုံးချုပ်သားတော့လေအဲဆိုရင်တော့သူတောင်းကြည့်ဒီပုံကောင်းပုံရအောင်ပေါ့လားဆိုရတယ်ဟုတ်ကဲ့ဒါပေမဲ့တာဝန်ယူတာဝန်ချဖို့ရေးဒါအစ်စ်တွေလည်းကျွန်တော်ဖြတ်ရမှာပေါ့နော်အလုံးလုံးတော့ဥမာမဲအပြေဝမရဘူးက100ဒေါ်လာဟော200ခန့်တော့ဆောင်ရမယ်ကျောင်းဟိုဘယ်လိုပြောမလဲထုတ်ပုံးဖြစ်ခင်လဲပေါ့လေကျွန်တော်တို့ဒီနည်းနည်းဆော့ဖြစ်တာပေါ့နော
်အခုနှစ်မှာမြမနိုင်ငံရေးအခြေအနေတွေကြောင့်မြမထောဘတ်သီးကိုအိန္ဒိယဈေးကွက်အပါအဝင်မလေးရှားစင်ကာပူနိုင်ငံတွေကိုလည်းတင်ပို့နိုင်ရင်မရှိတော့ပဲထိုင်းနိုင်ငံဈေးကွက်တစ်ခုတည်းကိုသာတာရှိလိုက်နေဆက်လမ်းကြောင်းကနေတင်ပို့မှုရှိနေတယ်လို့ဆိုပါတယ် လက်ရှိတောင်ကြီးဈေးကွက်မှာထိုင်းဘက်ကိုတင်ပို့နိုင်မယ်အရေးသွင်းပြီးထောက်ပတ်သည့်တကီလိုကို3000ကျပ်လောက်ပေါက်ဈေးရှိနေပြီးတာရှိလိုက်မြို့နယ်ဈေးကွက်မှာတော့တကီလိုကို4500ကျပ်လောက်ထိပေါက်ဈေးရှိနေပါတယ်
အခုစပီးဇန်နဝါရီလနေ့ရက်နေ့ကနေ9ရက်နေ့ထိဈေးကွက်တွင်တည်ချနိုင်ပြီဖြစ်သွားတယ်။လေယာထွက်ကုန်ဒီနန်ဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်။ရန်ကုန်အသားငါးဈေးကွက်မှာချစ်ပါလေးလီဈေးနှုန်းက CP ချက်အကောင်လိုက်တစ်ပိတ်တာကို8000ကျပ်နဲ့တစ်ပတ်အတွင်းဈေးငယ်နေပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလအတွင်းကအယောင်းဝယ်ဖြစ်ခဲ့တဲ့ဈေးနဲ့ရှင်ရင်တော့တစ်ပိတ်တာကို1500ကျပ်လောက်ဈေးကျဆင်းသွားတာဖြစ်ပါတယ်။CP ဝက်ပေါင်တာကတော့တပိတာကို18000ကျပ်အမေတာကလည်းတပိတာကို18000ကျပ်စိတ်တာကတပိတာကို3000ကျပ်လောက်ပေါင်စီရှိနေပြီးတပတ်လုံးဈေးငိနေရကိုတွေ့ရပါတယ
်ရန်ကုန်ပြည်နယ်ဈေးကွက်မှာစပိုးကြောင်သုံးတီးနံဖြစ်တဲ့ကျပ်သွန်ဖြူဈေးနှုန်းတွေကတော့ပုံမှန်အဝင်ရှိနေတာကြောင့်ဈေးငိနေပါတယ်ကျပ်သွန်ဖြူကျူကောက်ကတပိတာကို9500ကနေ9800ကျပ်ကြာရှမ်းပြည်နယ်အောင်ပန်းဒေသထွက်ကြက်သွန်ဖြူကတော့တပိတ်တာကိုအမျိုးအစားလိုက်15000ကနေ16800ကျက်ချာပေါက်ဈေးရှိနေပြီးပြီးခဲ့တဲ့အပတ်ကဈေးနှုန်းတွေအတိုင်းတည်ငြိမ်နေပါတယ် January 9ရက်နေ့ပေါက်ဈေးအရကြက်သွန်ဖြူဥတလုံးအကြီးကတော့တပိတ်တာကို25000ကျက်လောက်ပေါက်ဈေးရှိနေပြီးတပတ်အတွင်း3000ကျက်လောက်ဈေးတက်လာတာကိုတွေ့ရပါတယ
်ချင်းဈေးနှုန်းကတော့ပြင်ပတည်ပုံမရှိပဲပြင်သွင်းအသုံးသာရှိနေရကြောင့်ဈေးကျရိပ်ပြနေပါတယ်ရှမ်းပြည်နယ်အောင်ပန်းဈေးကွက်မှာတော့ဇန်နဝါရီ9ရက်နေ့ပေါက်ဈေးရဂျင်းအခက်ကြီးအသက်တပိတာကို3400ကျပ်လောက်ပေါက်ဈေးရှိနေပြီးတရားကျပ်ဈေးကျဆင်းသွားပါတယ်ဂျင်းဦးမမြင်းကြီးကတပိတာကို3200ကျပ်လောက်ပေါက်ဈေးရှိနေပြီးဈေးငိုက်နေပါတယ်ခုတင်ဆက်ပေးထားတဲ့ဒီနန်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
ရှမ်းမြောက်တိုက်ပွဲတွေကြောင့်စိုက်ပျိုးဂုံပါပို့တဲ့တရုတ်နယ်စပ်ကုန်သွယ်အကြီးအကျယ်ထိခိုက်ရတာအပါအဝင်ကို The Farmer Times Media ကပြောပြပေးခဲ့တာပါအခုတော့ဥတုရာသီနဲ့အနာဂတ်အစည်းအဝေးမှာအနှစ်မြူအေဂျင်စီကနေအနာတိကတိုက်မှာပလတ်စတစ်အမိုက်မှုံရောက်နေတာကိုတွေ့ရှိလိုက်ပါတယ်အာဂျင်တီးနားနိုင်ငံနဲ့အပြည်ပြည်ဆိုင်ရာအနှစ်မြူစွမ်းအင်အေဂျင်စီ IAEA တို့ပူးပေါင်းပြီးပထမဆုံးသိပ္ပံသုတေသနလုပ်ငန်းကိုအနာတိကတိုက်မှာစလိုက်ပါတယ်လူသူရောက်ပေါက်နေလှတဲ့ကမ္ဘာတာဝန်ရိုးစုမှာကမ္ဘာသဘာဝပတ်ဝန်းကျင်ကိုထိခိုက်ပျက်စီးစေတဲ့ဒီပလတ်စတစ်အမှုန်မှားတွေဘလောက်တိုင်းထားပြီးရောက်နေပြီလဲဆိုတာကိုနျူကလ িয়ার သိပ္ပံပညာရပ်ကိုသုံးပြုပြီးလေ့လာနေကြတာပါ။နောက်လောင်စူးစီးပြောပြပေးပါဦးခင်ဗျာ။
တောင်ဝင်ရုံးစုံပေါ်ကအနာတိကရေခဲပြင်ထဲမှာစပခွန်အရွယ်လောက်ရှိတဲ့ plastic အမိုက်တွေတော့တွေ့နေရပါပြီ။လူသူမရှိတဲ့အနာတိကမှာ micro plastic စရိရှာဖွေတွေ့ရှိနေတော့ဟာသဘာဝပတ်ဝန်းကျင်မှာ plastic ကြောင့်ဘလောက်တောင်ညဉ့်ညံနေပြီလဲဆိုတာသက်သေပြလိုက်တာဖြစ်တယ်လို့အပြည်ပြည်ဆိုင်ရာအနုမျိုးစွမ်း agency IAEA အကြီးအကဲ Rafael Mariano Grossi ကပြောပါတယ
်။ Estamos iniciando por primera vez en la historia entre el organismo internacional
de ကမ္ဘာပြဿနာကြီးတစ်ခုဖြစ်တဲ့ plastic စရိဟာအန္တာတိကပတ်ဝန်းကျင်မှာဘလောက်ရောက်နေပြီလဲဆိုတာအပြည်ပြည်ဆိုင်ရာအမှုမြူစွမ်းအင်အေဂျင်စီနဲ့အာဂျင်တီးနားသမ္မတနိုင်ငံတို့ကြားတမိုင်းမှာပထမဆုံးအကြိမ်ဖြစ်ပူးပေါင်းလေ့လာကြတာဖြစ်ပါတယ်ဒီဒေသမှာပလတ်စတစ်အမှုန်အမွှားတွေဘလောက်ထိရောက်နေပြီလဲဆိုတာအဆုံးဖြတ်ပေးမဲ့သိပ္ပံနည်းကြလေ့လာတဲ့လုပ်ငန်းဖြစ်ပါတယ်နိုင်ငံတကာအတိုင်ဝန်းကလည်းတဘာဝပတ်ဝန်းကျင်ဆိုင်ရာဆုံးဖြတ်ချက်တွေချမှတ်တဲ့နေရာမှာပံ့ပိုးပေးနိုင်တဲ့သိပ္ပံနည်းကြအချက်လက်တွေမရှိကြသေးပါဘူးဒါကြောင့်လေပလတ်စတစ်အမိုက်နဲ့ဆိုင်တဲ့ပြဿနာကိုသိနိုင်အောင်ဒေတာအချက်အလက်တွေကိုကျွန်တော်တို့စုဆောင်းကောက်ယူနေကြတာဖြစ်ပါတယ်
။အာဂျင်တီးနားအနာတိကအခြေစိုက်စခန်းမာရန်ဘီယိုမှာဇန်နဝါရီ6ရက်နေ့ကသတင်းထောက်တွေကိုအဲဒီလိုပြောဆိုခဲ့တာပါ။ IAEA ရဲ့အကြီးအကဲနဲ့အာဂျင်တီးနားသမ္မတဟာဗီယာမယ်လေးရိုလိုက်ပါလာတဲ့အဖွဲ့ဟာအနာတိကတိုက်ကိုဇန်နဝါရီလဆန်းပိုင်းမှာတွားရောက်ပြီးပလတ်စတစ်ပြဿနာအတိမ်နဲ့ကိုပို့ပြီးတော့နားလေသဘောပေါက်စေမဲ့သူတည်တနာလုပ်ငန်းကိုစတင်ခဲ့ပါတယ်။IAEA သိပ္ပံပညာဆိုင်ရာအဖွဲ့မှလာရောက်လုပ်ကိုင်နေတဲ့သူတေတီလူကတ်ရူဘာတိုကအခုလိုရှင်းပြပါဗ
ျ။ရွေးစားအသေးငယ်ဆုံး micro plastics တွေကိုကျွန်တော်တို့အထူးအာရုံစိုက်လေ့လာနေပါတယ်။အဲ့ဒီ plastic တွေဘယ်ကလာသလဲဆိုတာကိုပါလေ့လာနေတာပါ။ဒေါ်ကတစ်ဖက်ချမ်းကနေပင်လယ်ရေတွေနဲ့ရောက်လာသလားဒါမှမဟုတ်အန္တာတိကမှာသူ့ဘာသာဖြစ်လာလားဆိုတာလေ့လာနေပါတယ်။
မိုနာကိုအနာဝါပတ်ဝန်းကျင်တက်ခွဲခန်းကသိပ္ပံပညာရှင်တွေဟာ အနာတိကမှာစကန်းချဆူဆောင်းထားတဲ့နမူနာတွေကို IAEA ရဲ့ New Tech Plastic ညဉ့်ညမ်းမှုထိန်းချုပ်ရေးနျူကလ ியர் နည်းပညာဌာနမှလေ့လာနေကြပြီဖြစ်ပါတယ်။အာဂျင်တီးနားကာလီနီသိပ္ပံသုတေသနဌာနအနီးကစီဝဂေဟာစနစ်တွေပင်လယ်ရေး၊ကမ်းရေး၊နှုံးမြေ၊တဲမြေ၊စွန့်ပစ်ရေစိုးတွေနဲ့အနာတိကကသရစ္ဆာနဲ့အပေါ် Plastic အမှုအမွှားတွေရဲ့အကျိုးသိရမှုကိုလေ့လာနေကြပြီဖြစ်ပါတယ
်။
ကျွန်တော်တို့မှာအဓိကရည်မှန်းချက်နှစ်ခုရှိပါတယ်။အန္တာတိကတောင်ပိုင်းပင်လယ်ဘက်မှာပလတ်စတစ်အမှုန်အမွှားတွေဘယ်လောက်ထိရှိနေသလဲဆိုတာနဲ့သူတို့ကိုဘယ်လိုဆွေးမြေ့ပျက်စီးသွားအောင်လုပ်မလဲ။အန္တာတိကဘက်ကိုမရောက်အောင်ဘယ်လိုလုပ်မလဲဆိုတာလေ့လာကြဖို့ဖြစ်ပါတယ
်။မိုက်ခရိုပလတ်စတစ်တွေကြောင့်အန္တာတိကတိုက်ကရေခဲလော်ရီရဲ့ရောင်ပြဟန်နိုင်မှုအားနည်းသွားတာ၊ကျန်းမ်းတဲ့ရေခဲမျက်နှာပြင်တွေပြောင်းလဲလာတာ၊ယောဂပိုးမွားတွေပိုးပြီးတော့အားကောင်းလာတာ။ရေခဲတို့ဖွဲ့စည်းပုံစနစ်အားနည်းလာတဲ့အတွက်အနာတိကရေခဲတို့ပမာဏတွေနည်းလာစေပါတယ်။ရာသီဥတုပြောင်းလဲမှုလေတုအခြေအနေနဲ့သမုဒ္ဒရာလေတုအနေအထားတို့ရဲ့လွှမ်းမိုးမှုတွေနဲ့မိုက်ခရိုပလတ်စတစ်ပါဝင်မှုတွေကိုပေါင်းစပ်လိုက်တဲ့အခါမှာတော့အနာတိကဝင်ယုံစုံရေခဲတို့အပေါ်ဆိုးဝါးတဲ့အကျိုးသက်ရောက်မှုတွေဖြစ်လာစေပါတယ်။ကမ္ဘာတောင်ဝင်ယုံစုံကလူမနေတဲ့အနာတိကရေခဲပညာတွေပလတ်စတစ်အမှုန်အမွှားတွေဘယ်လောက်ရောက်လာသလဲဆိုတာကိုရေအရင်းမြစ်တွေနှုံးမြေတွေနဲ့ပင်ကွင်းလေးတွေရဲ့မစင်နမူနာတွေကိုပါနျူကလ ியர் သိပ္ပံပညာရပ်ကိုသုံးပြီးတော့လေ့လာနေကြတာဖြစ်ပါတယ်။ IAEA နဲ့အာဂျင်တီးနားအနာတိကတိုက်ဆိုင်ရာ Institute IAEA တို့ပူးပေါင်းပြီးတော့ဆောင်ရွက်တာဖြစ်ပါတယ်
။ The health of Antarctica is essential for the health of the planet.
အန္တာတိကတိုက်ရဲ့ကျန်းမာရေးဟာကမ္ဘာကျွရဲ့ကျန်းမာရေးလည်းဖြစ်ပါတယ်။သဘာဝပတ်ဝန်းကျင်ကိုထိခိုက်လာနေတဲ့ပလတ်စတစ်အမှုန်အမွှားတွေဟာအန္တာတိကတိုက်ကိုလည်းအလွတ်မပေးပါဘူး။ဒါကြောင့် plastic အမှိုက်ထင်းချုပ်ရေးဆောင်ရွက်နေကြတဲ့ IAEA လက်အောက်ခံ New Tech Plastic ဌာနမှာသိပ္ပံဆိုင်ရာသုတေသနလုပ်ငန်းတွေစတင်နေပါပြီ။အန္တာတိကမှာ plastic တွေဘလောက်ထိရောက်နေပြီလဲဆိုတာလေ့လာဆန်းစစ်မှာဖြစ်ပါတယ
်။ကမ္ဘာတစ်ဝန်းနိုင်ငံပေါင်းစုံမှာ plastic အမှုန်အမွှား micro plastic တွေဘလောက်ရှိနေတယ်လဲဆိုတာကိုစတင်လေ့လာခဲ့တဲ့ IAEA လက်အောက်ခံ New Tech Plastic Initiative ရဲ့လုပ်ငန်းတစ်စိတ်တည်းဒေသအဖြစ်နဲ့အခုလိုဆောင်ရွက်နေကြတာလည်းဖြစ်ပါတယ်။
ပလတ်စတစ်တွေဈေးကွက်ထဲစတင်ရောက်ခဲ့တဲ့အချိန်ကတည်းကဆိုရင်တဘာဝပတ်ဝန်းကျင်ထဲစွန့်ပစ်လိုက်တဲ့ပလတ်စတစ်အမိုက်တန်ချိန်က9ဘီလီယံလောက်ရှိပါတယ်။အများစုကပင်လယ်သမုဒ္ဒရာထဲရောက်လာတာပါ
။သိပ္ပံပညာရှင်တွေကလည်းပင်ကွင်းတွေရဲ့မစင်တွေပင်လယ်ကြမ်းကအနေအနစ်တွေနဲ့ရေခဲလွှာသဝိုင်းရေနမူနာတွေကိုအနာတိကတိုက်ကကာလီနီအခြေစိုက်စခန်းမှာခွဲခြမ်းစိတ်ဖြာလေ့လာနေကြတာဖြစ်ပြီးအခြားနမူနာတွေကိုတော့မိုနာကိုနိုင်ငံထဲက IAEA ရဲ့သုတေသနစင်တာကိုပေးပို့စစ်ဆေးနေတာဖြစ်ပါတယ်။ New Tech ဓာတ်ဝက်ခန်းမှာအသုံးပြုနေကြတဲ့ Nuclear နဲ့ Isotope နည်းပညာတွေကတော့တဘာဝပတ်ဝန်းကျင်ထဲ Micro Plastic ပတ်ဝန်းမှုပမာဏကိုခွဲခြမ်းစိတ်ဖြာပေးပါတယ်။အဲ့ဒီလိုသိကြတဲ့သိပ္ပံနည်းကြအချက်လက်တွေကတော့တဘာဝပတ်ဝန်းကျင်ကိုအကြီးအကျယ်ထိခိုက်လာနေတဲ့ Plastic အမိုက်လျှော့ချရေးပလတ်စတစ်အမိုက်စွန့်ပစ်ရေးဆိုင်ရာအစီအမံတွေမူဝါဒတွေကိုချမှတ်အကောင့်ထဲပို့တဲ့နေရာမှာအရေးကြီးတဲ့အချက်အလက်တွေလည်းဖြစ်ပါတယ်။ကျမအင်္ဂလာပ
ါ။လူသူအရောက်ပေါက်နယ်လွန်လှတဲ့အန္တာတိကတိုက်မှာတော့ပလတ်စတစ်အမိုက်မှုရောက်နေပြီးပတ်ဝန်းကျင်ထိခိုက်မှုကြီးမားလာတာကိုနှက်လောင်ပြပြပေးခဲ့တာပါ။အခုလိုပတ်စဉ်ကဏ္ဍတွေပြီးမှာတော့စနေညရဲ့ VOA အစီအစဉ်နဲ့ဆုံးမသက်ခင်နောက်ဆုံးရသတင်းအချင်းချက်ကိုကိုစုံဝန်လိုက်ပြောပြပေးပါအောင်ခင်ဗျာ
။ညနောင်မဟာမိတ်သုံးဘွဲ့နဲ့စစ်ကောင်စီအကြာယာယီအပြစ်ရဖို့ဇွန်လ17ရက်နေ့ကသဘောတူခဲ့ကြပေမဲ့ကြောင်မဲမြို့နယ်ထဲက TNLA တအောင်တပ်မဟာနှစ်တရှိယာကိုထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်နဲ့ TNLA တပ်တို့အကြားဒီကနေ့ဇန်နဝါရီလ17ရက်နေ့မနေ့ပိုင်းမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNLA ကပြောပါတယ်။ကြောင်မဲမြို့မှာရှိတဲ့စစ်ကောင်စီ9500နစ်စခန်းကတပ်ဖွဲ့ဝင်တွေအလုံးအင်းနဲ့ TNLA စခန်းတရှိယာညင်ကြားရေးကုန်းကိုလာရောက်ထိုးစစ်ဆင်တာကြောင့်နှစ်နာရီလောက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့PSLF TNLA ပြောခွင့်ရရက BOI ကိုပြောပါတယ်ဒါဟာယာယီအပြစ်ခတ်ရစေးသဘောတူညီချက်ကိုစစ်ကောင်စီကပေါ်ပေါ်တင်တင်ချိုးဖောက်ပြီးအပြစ်ခတ်ရစေးစာချုပ်ကိုစစ်ကောင်စီဘက်ကဒုတိယအကြိမ်မြောက်ချိုးဖောက်တာဖြစ်တယ်လို့ဆိုပါတယ်မြန်မာနိုင်ငံရှမ်းမြောက်ဒေသလောက်ကိုင်းမှာပိတ်မိနေတဲ့ထိုင်း900ကျော်ကိုအချိန်မီကယ်ထုတ်ပေးနိုင်ခဲ့တယ်လို့ထိုင်းဆိုရကပြောပါတယ်ရှမ်းပြည်မြောက်ပိုင်းလောက်ကိုင်းမြို့ကို MNDAA ကိုကန့်တပ်ဖွဲ့တွေဇန်နဝါရီလ4ရက်နေ့ကအပြစ်ပိုင်းမသိမ့်ပိုက်ခင်အထိအဲ့ဒီမှာပိတ်မိနေတဲ့ထိုင်းနိုင်ငံသား949ဦးကိုအချိန်မီကယ်ထုတ်ပေးနိုင်ခဲ့တယ်လို့ထိုင်းနိုင်ငံသားရေးဌာနကပြောကြားလိုက်တာဖြစ်ပါတယ်ခင်ဗျာ
ကျေးဇူးပါကိုစောဝင်းလိုက်ရေ အခုလိုသတင်းအချင်းချုပ်အပြီးမှာတော့ VO ရဲ့စနေညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်မှုကတော့ကိုရနိုင်ပါစက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတို့အင်ဂျင်နီယာတွေကတော့ဂျွန်ဘေးဟမ်ဆာနဲ့ဟယ်လန်ကော်ဒီယန်တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမြမာ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းလေးအိတ်ဆက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ။